Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရ2023ခုနှစ်မေလ3ရက်နေ့ပုတ်ထုပ်နေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50 51လိုင်းလမ်းမီတာ190တို့ကနေစတင်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချက်မြေချပါစီရှင်ကျမတင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်ကျွန်တော်တမောင်သားမှာအနေခတ်သိမ်းကင်းချင်းကြပါစီခင်ဗျာဒီကိလေသတင်းတွေထဲမှာတော့အချင်းချင်းတိုက်ခိုက်နေကြတဲ့ဆူဒန်ဗိုလ်ချုပ်ကြီးတွေကခုနှစ်အပြစ်ခတ်ရက်စက်ဖို့ဘူအဖြစ်သဘောတူလိုက်ကြပါတယ်ကမ္ဘာမှာသတင်းလှလခုကကြာဆဲလာနေတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်ကျမမြန်မာဆက်ဆံရေးကပြောင်းလဲပွဲရှိတယ်ဆိုတဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုမတ်သိန်းကြီးထိုင်းနဲ့ပဲတင်ပြပေးကြပါပ
ါ။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့တရုတ်နိုင်ငံခြားရေးဝန်ကြီးရဲ့မြန်မာခီးစဉ်ပေါ်သုံးသက်ချက်တွေကိုစူးစီးတင်ပြပေးမှာဖြစ်ပြီးဒီနောက်မှာတော့
ဒေသအခြေဆိုင်community media တွေအားကောင်းလာတယ်။သူဒေသထဲမှာဖြစ်ပျက်နေမိတဲ့အားကောင်းလာဆို national level မှာ
ဒီကနေ့ချက်ရောက်တဲ့သတင်းလွတ်လပ်ခွင့်တွေမှာမြန်မာသတင်းသမားတွေရဲ့လွတ်လပ်ခွင့်အခြေအနေစူးစီးတင်ပြချက်မှာနားဆင်ကြရအောင်ပါရှင်။ဒီနောက်မှာတော့ KNU ရဲ့ခေါင်းဆောင်ပိုင်းအပြောင်းလဲရခိုင်မှာကလဒန်စီမံကိန်းရဲ့စစ်တွေစိတ်ကန်ဖွင့်လှစ်တော့မယ်အကြောင်းနဲ့အတူနောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာ social media ပေါ်ကလူကြီးများသတင်းကဘာတလွာခီးသွားတဲ့နေရာပေါင်းစုံအကြောင်းစုံသတင်းပတ်ဆင်ခဏတွေကိုနားဆင်ကြရပါမယ်ရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်းနဲ့အတူတင်ပြပါမယ်။
စစ်တိုက်နေကြတဲ့ဆူဒန်ဗိုလ်ချုပ်ကြီးတွေက9ရက်အပြစ်ခတ်ရက်စဲဖို့ဘူအဖြစ်သဘောတူကြကြောင်းအိန္ဒိယတောင်ဆူဒန်နိုင်ငံအစိုးရကအင်္ဂါနေ့ကပြောလိုက်ပါတယ်။မေလ၄ရက်ကနေ17ရက်နေ့အထိ9ရက်အပြစ်ရကြဖို့ဆူဒန်တပ်မတော်အကြီးအကဲအက်ဒယ်ဖာဒါအယ်ဘာရမ်နဲ့သူ့ရဲ့ဒုတိယအကြီးအကဲဖြစ်ခဲ့ပြီးအခုပြိုင်ဘက်ဖြစ်လာသူ RSF တပ်တွေရဲ့အကြီးအကဲမိုဟာမက်ဟမ်ဒန်ဒက်ဂလိုတို့ဘူအဖြစ်သဘောတူကြတယ်လို့တောင်ဆူဒန်နိုင်ငံရဲ့ဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒီနောက်ဆုံးသဘောတူညီချက်ကတောင်ဆူဒန်သမ္မတဆယ်ဗာကာကဆက်ဖြစ်နေတဲ့ဘက်တဖက်ကခေါင်းဆောင်တွေနဲ့ဖုန်းပြောအပြီးဖြစ်လာခဲ့တာပါ။အာဖရိကမှာတတိယအကြီးဆုံးနိုင်ငံဖြစ်တဲ့ဆူဒန်စစ်ဘက်ကနှစ်ပတ်ကျော်ကြာလာတဲ့အမျှလူတွေအတွက်စစ်ကပ်ပေးကြီးကြောက်လာတော့မယ့်အနေအထားကိုရောက်လာတဲ့အတိုင်းစစ်ကိုရပ်ဖို့တန်မာရေးအားထုတ်မှုတွေကလည်းပုံပြီးကြီးမားလာနေပါတယ်။အပြစ်ခတ်ရပြီးနိုင်ငံရေးဖြစ်စဉ်ပြန်ဆအောင်ဖိအားပေးကြဖို့အာဖရိကသမ္မတကတောင်းဆိုလိုက်ပါတယ်။ဆူဒန်ပြဿနာကိုစီရင်တဲ့ဖြစ်ရှင်းလို့မရဘူးလို့ဥက္ကဋ္ဌမူဆာဖာကီမိုဟာမက်ကပြောပါတယ်ကျွန်တော်တို့ရဲ့ဦးစားပေးလုပ်ငန်းကအပြစ်ခတ်ရစေးရှေးချလိုက်နာကြပြီးလူသားချင်းစာနာထောက်ထားရေးအကူအညီပေးနိုင်ရေးဖြစ်တယ်လို့အာဖဂန်တမ္မကကော်မရှင်ဥက္ကဋ္ဌမူဆာဖာကီကအစည်းအဝေးအဖွဲ့မှာပြောကြားခဲ့တာပါ
ကမ္ဘာတဝမ်းမှာသတင်းလွတ်လပ်ခွင့်တွေကျဆင်းလာတာနဲ့ပတ်သက်ပြီးကုလသမဂ္ဂကသတိပေးချက်ထုတ်ပါတယ်။သတင်းလွတ်လပ်ခွင့်ဟာကမ္ဘာနေရာတိုင်းမှာတိုက်ခိုက်ခံရတယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကအင်ကာနေမှာပြောဆိုလိုက်ပြီးသတင်းထောက်တွေပြစ်မှတ်ထားတိုက်ခိုက်ခံရတာနဲ့မဟုတ်မမှန်သတင်းမှာဖြန့်ချီတာအပေါ်မှာလည်းရှုတ်ချပါတယ်။သတင်းမှန်တွေဟာမဟုတ်မမှန်လှုပ်ကြံပြောဆိုတာတွေနဲ့အမုန်းစကားတွေရဲ့ချင်းချောက်မှုကိုခံရပြီးအချက်အလက်နဲ့စိတ်ကူးပုံပြင်တွေရဲ့ကြားသိပ္ပံနဲ့မှန်းပြောဆိုမှုတွေကြားကနေစည်းမြင့်တွေကိုမှုံဝါအောင်လုပ်ဖို့ကြိုးစားနေတယ်လို့အတွင်းမှုချုပ်ကပြောပါတယ်။တချိန်ကမှပဲ HRW လူအခွင့်ရေးစောင့်ချက်မှုအဖွဲ့ရဲ့ကမ္ဘာသတင်းလွတ်လပ်ခွင့်တွေထုတ်ပြန်ကြေညာတဲ့သတင်းစုတွေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ရေးသားဖော်ပြခဲ့တဲ့သတင်းတွေလည်းပါဝင်ပါတယ်။ဟောင်ကောင်မှာထင်ရတဲ့ COVID-19 ကြိမ်းမြောက်ကူးစက်မှုလှိုင်းရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့ကျူးလွန်မှုနဲ့အာဖရိကချောင်းသားတွေကိုလူကုန်ကူးတဲ့သတင်းတွေဟာ2023ခုနှစ်လူ့အခွင့်အရေးဆိုင်ရာသတင်းစုတွေထဲပါဝင်ရရှိပါတယ်။ရိုဟင်ဂျာနဲ့မြန်မာဒီမိုကရေစီရေးတက်ကြွအလှုပ်ရှားသူတွေအပေါ်မြန်မာစစ်တပ်ကကျူးလွန်ခဲ့တာတွေကိုစုံစမ်းဖော်ထုတ်ရေးသားခဲ့တဲ့အတွက် Reuters သတင်းအေဂျင်စီဟာထိတ်တန့်သတင်းစုရပါတယ်။နောက်ဆုံးဖြစ်ထွန်းမှုသတင်းတွေကိုဥဥဖြတ်ဖြတ်ဖော်ပြတဲ့သတင်းစုမှာတော့မြန်မာဆန္ဒပြမှုတွေကိုနှိပ်ကွပ်ခဲ့တဲ့သတင်းတွေရေးသားဖော်ပြမှုနဲ့ Washington Post သတင်းစာနဲ့ Foreign Policy တို့ရရှိသွားပါတယ်ရှင
်။တပတ်တွင်ဒုတိယချိန်ဖြစ်ရုရှားကလေကြောင်းကတိုက်ခိုက်ခဲ့တဲ့အတွက်နှစ်ယောက်သေဆုံးပြီးအယောက်40တန်းရရှိခဲ့ကြပါတယ်။ရုရှားရဲ့ဒုံးကျည်18စင်းကိုပြစ်မှတ်ထားရမှာ15စင်းကိုပြစ်ချနိုင်ခဲ့တယ်လို့လည်းယူကရိန်းကပြောပါတယ်။ယူကရိန်းရှိပါပက်ဖလိုဟတ်မြို့ကိုတနင်္လာနေ့မနေ့ပိုင်းအပြစ်ခံရစဉ်အတွက်အခုလိုသိမ်းဆုံးဒဏ်ရရှိခဲ့ကြတာပါ။ကိဖြိုတော်ကိုတော့ထိမှန်ခဲ့တာမရှိဘူးလို့တ Tawin Shi Durega Pyoja Bare, Tauja Nedongale, Dongjin, Rashaga, Taika Kere Dre, Kifio Tombe near the Sanga kilometer Aquaga, Uman Yoga, Lunita Kantaku, Timangabi, Luna Setia, they song Kayaraba. Tanana Nita Muvado, Ukraine, CSA and Longaniago, Lundija be weighing I open the Bingaba, Picado Yale, Tawipi, Dongji, Rene, Taika Kera, Pidelo, Russia Kagoi, Winitana Pyobare, Russia thing by Tade. Zaporizhia data ga Russia khan tawin shi lu Vladimir Rogov ga do Pavlo Red myo ga set let de pisin ne lawsa si tolong yun rue ko ti mang ga da phit de lu so ba le Russia ne Belarus ne zat data rue ma le Ukraine lo la de apwe rue ga chein pan mya soa tai kai khet de lu Russia ana bai rue ga pyo ja ba le Dongji pawin ka yo da khu ga ka kwe snit ne sai ya le ne rue ko yakin Soviet Union aw ma shi bi let shi NATO apwe wen Latvia naingan ko yauk cha bu American naingan ja yi wunyi thana ga tabaw tu ati pyu lai cha American ka kwe yi wunyi thana ga inga ne ga pyo lai ba de
COVID-19 ka yo ga kan ta chet twe song tat pi naw ne sa ma shwe pyaung ni thain tu ri to la bu shi ni de chein ma be tamara Joe Biden so ya ga American Mexico ne sat ko sit ti 1500 sin lut pho shi de lo au chou yi a ya shi le u ga pyo ba de သူတို့ က အုပ်ချုပ် ရေး ဆိုင်ရာ လုပ်ငန်း တွေ ကို အဓိက ဦးစား ပေး ဆောင်ရွက် မှာ ဖြစ် ကြောင်း အမေရိကန် အကောက် ခွန် နဲ့ နေဆက် ကာကွယ် ရေး ဝန်ထမ်း တွေ က နေဆက် မှာ ပို့ပြီး ကြီးကြပ် နိုင် မှာ ဖြစ် ကြောင်း တာဝန် ရှိ သူတို့ က ပြောပါတယ် ဒါပေမဲ့ ဒီ တပ် ဖွဲ့ ဝင် တွေ ဟာ တရား ဥပဒေ စိုးမိုး ရေး လုပ်ငန်း တွေ မှာ ပါဝင် လုပ်ဆောင် မှာ မဟုတ် ဘူး လို့ လည်း ပြောပါတယ် အခု လို နေဆက် ကို စစ်တီ တွေ ဆစ် လွတ် မဲ့ အကြောင်း ကို အတိ မပြုတ် ရ သေး ဘူး လို့ လည်း အတိ မပြုတ် ရ သေး လို့ တာဝန် ရှိ သူတွေ က တရားဝင် ထုတ်ဖော် ပြော ဆို ရ မျိုး မရှိ ပေမဲ့ လည်း အင်္ဂါနေ့ မှာ အမည် မဖော် ဘဲ AP သတင်း ဌာန ကို ထုတ်ဖော် ပြော ဆို တာ တွေ ရှိ ပါတယ် နေဆက် ကို စီမံ ခံကွက် ရ တဲ့ အမေရိကန် အမိမြေ လုံခြုံ ရေး ဌာန ရဲ့ တောင်းခံမှု အပေါ် မှာ ပెంటగွန် စစ် ဌာန ချုပ် က အတိ ပြုတ် ခဲ့ တာ လို့ လည်း အရာရှိ တဦး က ပြော ပါတယ် ရှင်
American တဲ့ မနက်ဖြန် မြန်မာဘာသာ အစီအစဉ်တွေကို မနက် 6 နာရီကနေ 9 နာရီထိ 5.24 kHz 12.13 MHz 5.40 kHz 8.13 MHz 5.51 kHz 5.89 နဲ့ 5.0 190 kHz 1.505 တို့ကနေ ထုတ်လွှင့်ပေးနေပါတယ်ရှင်
ပေါ်ဒူမန့် နဲ့ သတင်းတွေကို VOE ကဆက်လက် ကြေညာနေပါတယ် တရုတ်နိုင်ငံခြားရေးဝန်ကြီးဟာစစ်ကောင်စီခေါင်းဆောင်ကိုအင်္ဂါနေ့တုန်းကနေပြည်တော်မှာတွေ့ဆုံခဲ့တယ်လို့စစ်ကောင်စီကပြောပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလီဟေဇာနဲ့ဘေကျင်းမှာတွေ့ဆုံခဲ့ပြီးနောက်တရက်မှာတရုတ်နိုင်ငံခြားရေးဝန်ကြီးချန်ချန်းကနေပြည်တော်ကိုရောက်ရှိလာခဲ့တာပါတနင်္လာနေ့ကမစ်ဒိုနီဟေဇာနဲ့တွေ့ဆုံတုန်းက Kubyang Pisin Tiago Satin Nello let you know Njai when you shinganga. Miss Noni Hezago Pioge Bare. Sekansi Njai when you tanae, the rento Bianca Mara, Yamanga, Kesaku, Popia Tara, Madria Babu. The old Njai when you, Mr. Shingane, did that when Nanganga Meneza, two different ASEAN Shahai Bumsawe, a penny, Guladam Gadu, Pomunika saw, Pubam Sawe, Kesaya be, did that when Nanganga, Chudu Kesaya Drigo, Suni, Kaja de Lobe, Sekansi Njai when you tanae, the rento Bianca Subare.
Pinglaris Nangan Yap Ruhinja in it, but the bee Nangan Kayet, the Botan, Doka, there yet, Chini Rigo, Sikonsi Pekka, Litaram, you Mishibu, Pinglaris Nangan, Winjicho, Sheikh Hasinaga, view in it, did an interview my pure body. Ruhinja Rin Yap Yana Yet, Dream Yama Bawin, Ashanang and Dreet, the Chanting and Dreet, Sunu Moody, Saloni B, a Kunasong Doggate, 2 years, Japan Keys and Malay, DK Sago, Sunu Get it, look, Sheikh Hasinaga, pure body. Yamanangan nega, inijin pillow, take that yes, I net loya muted melope, drizzle, swindle body, lope, go nangan dari go, piam, cobo, canacana, titan, elu, to got your body. The cardiamam, yamabaga, a pew the boss on it, the bora, piat at the loot, the cardily maro, eddie lumio, mishibu, lule, to my got your body, she.
Jabam yamasa, I got dumb level, she de lo. Nima polo, that we she do, oo, go gabi, jabby, a chase, I did the blue thing, so body. မြန်မာစစ်ကောင်စီနဲ့ဆက်သွယ်ရေးလမ်းကြောင်းဖွင့်ထားဖို့အတော်ကြီးကိုအရေးကြီးတယ်ဆိုတာကဂျပန်အစိုးရကိုက်ဆွဲထားတဲ့အယူအဆဖြစ်ပေမဲ့ခုခါမှာတော့ဆက်ဆံရေးကရှင်းရှင်းကြီးပြောင်းလဲလာနေပြီလို့အမည်မဖော်လို့တဲ့ကာကွယ်ရေးဝန်ကြီးဌာနအရာရှိကြီးတဦးကဒီဒဘလူးသတင်းဌာနကိုပြောခဲ့တာပါစစ်ကောင်စီကခုမပြောင်းတော့ဘူးဆိုရင်တခြားအစိုးရတွေရဲ့ခြေလှမ်းတိုင်းလမ်းရုံကလွယ်ပြီးဂျပန စစ်ကောင်စီပေါ်ပုံမှုတင်းမာတဲ့ဆက်ဆံရေးနဲ့ဆက်ဆံရပါတော့မယ်လို့အဆိုပါတာဝန်ရှိသူကပြောပါတယ်နိုင်ငံတကာကျူးပန်းချက်တွေကဘာမှအလုံးမဖြစ်တာကိုဂျပန်အစိုးရကတည်နှားလှည့်လာပြီးပုံမှုတင်းတင်းမာမာရပ်တည်ရမယ့်အခြေအနေဖြစ်နာနေတယ်လို့လည်းသူကဆိုပါတယ်
ဗြိတိန်နဲ့ဒနသဟာရနိုင်ငံများရဲ့တတိယမြောက် Charles ဘရင်ဗိတ်သိက္ခာနန်းတပ်ပွဲကိုမြန်မာအပါအဝင် Russia, Belarus, Iran, Syria, Afghanistan နဲ့ Venezuela နိုင်ငံတွေကခေါင်းဆောင်တွေကိုဗြိတိန်အစိုးရကဖိတ်ကြားထားခြင်းမရှိကြောင်းဗြိတိန်သတင်းရှင်မြစ်တစ်ခုကိုကိုကာပီ Reuters သတင်းကအင်္ဂါနေ့မှာဖော်ပြပါတယ်တခါမြောက်ကိုရီးယားနဲ့နီကာရာဂွာနိုင်ငံတွေကတော့နိုင်ငံအကြီးအကဲခေါင်းဆောင်တွေကိုမဖိတ်ဘဲအကြီးတန်းတန်တမန်တွေကိုဖိတ်ကြားခဲ့တယ်လို့လည်းဖော်ပြပါတယ်။ဗြိတိန်နိုင်ငံနဲ့တန်တမန်ဆက်ဆံရေးအပြည့်အဝတည်ထောင်ထားတဲ့တခြားနိုင်ငံတွေကနိုင်ငံအကြီးအကဲတွေနဲ့ဗြိတိန်အုပ်ချုပ်မှုအောက်ကနိုင်ငံရဲ့ခြားနယ်မြေတွေရဲ့ကိုယ်စားလှယ်တွေကိုလည်းဖိတ်ကြားထားပါတယ်။တခါနန်းတက်ပွဲမှာတတိယမြောက် Charles ဘရင်ဟာမတူကွဲပြားမှုအလုံးကိုလက်ခံတဲ့အနေနဲ့ဗုဒ္ဓဘာသာ Hindu Jew Islam နဲ့ Sikh ဘာသာရေးခေါင်းဆောင်တွေကိုလည်းဖိတ်ကြားထားပါတယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်းနဲ့တူတင်ပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါကျောင်းနိုင်ငံခြားရေးဝန်ကြီး Mr. Chin Kan ဟာမြန်မာနိုင်ငံကိုရုတ်တရက်ရောက်လာပြီးအာဏာသိမ်းမြန်မာစစ်ကောင်စီဥက္ကဋ္ဌနဲ့တွေ့ပါတယ်။အခုနှစ်အတွင်းကျောင်းနိုင်ငံကထိတ်တန့်တန်တမန်တချို့မြန်မာနိုင်ငံကိုဇက်တိုက်ဆူလို့ရောက်ခဲ့တာပါ။မြန်မာအရေးလေ့လာသူတချို့ကတော့မြန်မာအရေးတရုတ်ရဲ့တန်တမန်ရေးကျူးပန့်ချက်အပေါ်မျှော်လင့်ချက်သိမ့်မရှိတာတွေ့ရပါတယ်။ဒီအကြောင်းစုံစမ်းမေးမြန်းထားတာတွေကိုတော့နန်းလောင်ပြောပြပေးပါမယ်ရှင်။
တရုတ်နိုင်ငံခြားရေးဝန်ကြီး Mr. Chin Kan ဟာမေလ၂ရက်မွန်လွယ်၂နာရီလောက်မှာနေပြည်တော်ကိုရောက်ရှိလာတာဖြစ်ပါတယ်။စစ်ကောင်စီဘက်ကထုတ်ပြန်ချက်အရတော့ Mr. Chin Kan ဟာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နိုင်ငံခြားရေးဝန်ကြီးဦးတန်းဆွေတို့အပြင်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရေးဝန်ကြီးဌာနဝန်ကြီးဦးကုကိုလိုင်းတို့နဲ့တွေ့ဆုံခဲ့တယ်လို့ဆိုပါတယ်။စစ်ကောင်စီကြုံတွေ့နေရတဲ့အချက်အတဲအပေါ်မှာငြိမ်ငြိမ်ချမ်းချမ်းအပြေထုတ်နိုင်ဖို့တရုတ်နိုင်ငံဘက်ကဝင်ရောက်ဖြည့်ရှင်ဖို့ကြိုးစားတာဖြစ်ပုံရတယ်လို့နိုင်ငံရေးလှစ်လာသူဒေါက်တာလှကျော်စောကသုံးသပ်ပါတယ်။ဒါပေမဲ့လည်းစစ်ကောင်စီအနေနဲ့ဒါကိုထွက်ပေါက်လို့ယူဆနိုင်ပေမဲ့အပေါ်ယံအပြောင်းအလဲသာဖြစ်လိမ့်မယ်လို့လည်းဒေါက်တာလှကျော်စောကပြောပါတယ်
။စစ်ကောင်စီကဒီမှာတော်တော်လေးကိုအချက်တဲတော့ရင်ဆိုင်တာမယ်လေနော်။နိုင်ငံရေးအချက်တဲတွဲချက်တဲရင်ဆိုင်နေရတယ်။အဲ့တော့သူ့အတွက်ဆက်ရလန်းကစစ်စီရဟိုပြည်သူလူထုကိုပိုပြီးပြပြမယ်ပိုပြီးဖိနှိပ်ပြမယ်ဆိုရတာအဲ့ဒီဟာကိုတားဆီးဖို့အတွက်ကြိုးစားရတယ်အဲ့တော့စစ်ကောင်စီဘက်ကဟိုအရောချိန်မှလိုင်းလျောနေမယ်သို့တော်လည်းသူတို့မှာတခြားလမ်းမရှိဘူးအဲ့သူတို့အကောင်ကွေးပြီးနိုင်ရဲ့နိုင်ငံကြီးနိုင်ငံမဲရှိတဲ့ရုရှားနဲ့တရုတ်ဒီကပြောလာဆိုလာတော့သူတို့ဆုံးပြမခေါင်းရမယ်ဖြစ်နေအဲ့တော့သူကနိုင်ငံကြီးထွက်ပေါက်နေတဲ့ဒီကသူပြောနေတယ်ဟိုဟိုငင်းငင်းငါဆွေးဆိုဆွေးနွေးအဖြစ်စားဖို့ပေါ့ဗျာအဲ့လမ်းကိုသူတို့ပြလာလျောနိုင်ပြီဖြစ်နေဒါပေမဲ့ကျမတို့ကတည့်ရမှာကစစ်ကောင်စီနေနဲ့ကတော့သူကတကယ်လို့နိုင်ငံရေးထွက်ပေါက်အနေနဲ့သူလုပ်လေသူအပေါ်ခံမဲ့လို့မှာကျမတို့ကဒီခါတော့သူ့ရဲ့ထွက်ပေါက်ပြေးလို့မဖြစ်တော့ဘူးကျမတို့ကတော့ဒီစစ်အာဏာရှင်တွေကိုအပြစ်ပြက်တိုက်ရမယ်ဆိုတော့ရည်ရည်ချက်ချင်းနေပဲကျမတို့ကကြည့်နေကြမှာပဲအဲဒါဆိုကြအကြောင်းလေးတော့ရှိပါမယ
်စစ်ကောင်စီဥက္ကဋ္ဌနဲ့တွေ့ဆုံချိန်မှာမြန်မာတရုတ်နိုင်ငံဆက်ဆံရေးနေဆက်လုံးချုပ်ရေးစီးပွားရေးနဲ့မြန်မာနိုင်ငံရေးတည်ငြိမ်မှုအခြေအနေစတာတွေကိုဆွေးနွေးခဲ့တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ထားပါတယ်။မစ္စတာချင်ကန်ဟာအခုလိုနေပြည်တော်ကိုရောက်မလာခင်မေလတရနေ့ကတရုတ်နိုင်ငံမြို့တော်ဘီဂျင်းမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စနိုလင်းဟီဇာနဲ့တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံပြဿနာတွေဖြေရှင်းရေးဆွေးနွေးခဲ့ကြပါတယ်။အဲ့ဒီလိုဆွေးနွေးပြီးတဲ့နောက်တရက်မှာပဲမစ္စတာချင်ကန်နေပြည်တော်ကိုရောက်ရှိလာတာပါ။သူရဲ့ခီးစဉ်မတိုင်ခင်ကလည်းမြန်မာပြည်ကိုတရုတ်ထိပ်တန်းခေါင်းဆောင်တို့လာရောက်ခဲ့တာတွေရှိခဲ့ပါတယ်။ပြီးခဲ့တဲ့ဧပြီလတုန်းကလည်းတရုတ်ကွန်မြူနတီပါတီရဲ့နိုင်ငံတကာဆက်ဆံရေးညွန်ချုပ်ပန်ယူဘင်းလာရောက်ခဲ့တယ်လို့အဲ့ဒီမတိုင်ခင်ဖေဗရူလာနဲ့မတ်လထဲမှာလည်းတရုတ်အစိုးရရဲ့အာရှအရေးရာအထူးကိုယ်စားလှယ်မစ္စတာတန့်ရှီကျွန်းနေပြည်တော်ကိုနှစ်ကြိမ်လာရောက်ခဲ့တာရှိပါတယ်။မစ္စတာတန့်ရှီကျွန်းဟာစစ်ကောင်စီဥက္ကဋ္ဌနဲ့မတွေ့ခင်မှာတော့တရုတ်မြန်မာနယ်စပ်မှာအခြေစိုက်လှုပ်ရှားနေတဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုယူနန်ပြည်နယ်မှာခေါ်ယူတွေ့ဆုံခဲ့ပါသေးတယ်။နိုင်ငံရေးစစ်ရေးလေ့လာသူဦးတန်းစိုးနိုင်ကတော့တရုတ်နိုင်ငံခြားရေးဝန်ကြီးကအခုလိုမြန်မာနိုင်ငံကိုလာရောက်တာအပအဝင်မြန်မာအရေးတရုတ်နိုင်ငံရဲ့တန်တမာရေးကြိုးပမ်းမှုတွေဟာအလားအလာကောင်းနေထွက်မယ်လို့မယူဆတဲ့အကြောင်းသူအမြင်ကိုအခုလိုပြောပါတယ်။
ခြုံကြည့်လိုက်လို့ရှိရင်အဲ့ဒီတွေးဆမှုတွေကမြန်မာနိုင်ငံကြီးကိုထူးခြားတဲ့တယောက်မှုဖြစ်မလာနိုင်ပါဘူး။မင်းအောင်လှိုင်ရဲ့အချမ်းပဲလှုပ်ရှားမှုကလည်းအချိန်ကြာလေ ပုံမကြမ်းတမ်းလေးရက်ဆက်လာပြီဖြစ်လာတဲ့အခါမှာနိုင်ငံတကာအနေနဲ့အဲတရုတ်ဆန္ဒရှိတယ်လို့ဒီကိစ္စတွေရောပါအောင်မင်းအောင်လှိုင်ကိုဖြောင်းပြနားချလို့ရမယ်အချိန်ကြီးရှိမယ်လို့မထင်ပါဘူးဒါကြောင့်ဒီတရုတ်ရဲ့တန်တမာရေးလှုပ်ရှားမှုတွေကနေကျွန်တော်တို့ဘာပဲဖြစ်ဖြစ်ဗမာပြည်အတွက်နော်2008ခြေကံဥတွေကိုအတိမတ်ပြုပြီးတော့ဆွေးနွေးပွဲတစ်ခုကိုနော်အခုအရေးကြီးတဲ့ပုံကိုယ်တွေအလုံးမျက်နှာဆုံးကြီးဝိုင်းထိုင်ပြီးပြောကြဆိုကြတဲ့အခင်းချင်းတရရရှိဖို့အတွက်အကြောင်းချက်လုံးဝမရှိဘူးလို့ကျွန်တော်တော့ယူဆပါတယ်ခင်ဗ
ျတရုတ်နိုင်ငံရဲ့ဝန်ကြီးချင်းကန်ဟာမြန်မာနိုင်ငံတွင်ဘယ်နှစ်အထိနေမလဲဆိုတာကိုတော့တရားဝင်ထုတ်ပြန်တာမရှိပါဘူးမစ္စတာချင်ကန်ဟာဒါပြီးရင်တော့အိန္ဒိယနိုင်ငံမှာကျင်းပမဲ့ရှန်ဟိုင်ပူပေါင်းဆောင်ရွက်အဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံဖို့ရှိနေပါတယ်။ရှန်ဟိုင်ပူပေါင်းဆောင်ရွက်အဖွဲ့နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကတော့မေလ၄ရက်နေ့နဲ့၅ရက်နေ့ဖြစ်ပါတယ်။
နန်းလောင်ပြောပြပေးခဲ့တာပါရှင်သောတာရှင်များရှင်ဒီကနေ့ဟာသတင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်သတင်းလွတ်လပ်ခွင့်ကိုစစ်ကောင်စီကအပြင်းထန်ဖိနှိပ်နေပေမဲ့သတင်းသမားမီဒီယာတွေကလည်းစိန်ခေါ်မှုအခက်ခဲတွေကြော်လွှားပြီးမြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေကိုအချိန်နဲ့တပြေးညီသတင်းဝင်ဆောင်မှုပေးနိုင်ခဲ့တယ်လို့မြန်မာအမေရိကန်သတင်းသမားနေတန်မောင်က VOA ကိုပြောပါတယ်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အတွက်ရည်တည်လှုပ်ရှားမှုတွေဟာလူမှုအဖွဲ့အစည်းတွေပေါ်ဘလို့အကျိုးသက်ရောက်မှုတွေရှိတယ်လဲမတ်အင်ချင်းနိုင်ကတင်ပြမှာပါရှင
်မေလ3ရက်နေ့ဟာကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ရဖို့လှုပ်ရှားမှုဟာလွန်ခဲ့တဲ့2နှစ်ကျော်စစ်အာဏာသိမ်းချိန်မတိုင်ခင်အရင်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့မဆလဆိုရှယ်လစ်လမ်းစဉ်ပါတီခေနှစ်ပေါင်း60ကျော်ကစတင်ခဲ့တာဖြစ်တယ်လို့မြန်မာအမေရိကန်သတင်းသမားနေတန်မောင်ကဆိုပါတယ်မဆလတပါတီစနစ်အောက်လူမှုအဖွဲ့အစည်းတွေရဲ့လွတ်လပ်ခွင့်ဆုံးရှုံးခဲ့တဲ့ရလဲ့အဖြစ်သတင်းလွတ်လပ်ခွင့်လည်းဆုံးရှုံးခဲ့ရကြောင်းသူကအခုလိုပြောပါတယ
် Free Press ပေါ့နော်ကျွန်တော်သတင်းလွတ်လပ်ခွင့်သတင်းစာလွတ်လပ်ခွင့်ဆိုတော့ကျွန်တော်လူအဖွဲ့အစည်းရဲ့လွတ်လပ်မှုနဲ့တိုက်ရိုက်အချိုးကျရလို့ကျွန်တော်ယုံကြည်ပါတယ်ဆိုတော့ကျွန်တော်လူဖွဲ့ပြရပေါ့ဗျာမြန်မာလူဖွဲ့စီကဒီ1962ခုနှစ်မှာမြန်မာစစ်တပ်ကအာဏာသိမ်းပြီးကြတဲ့အချိန်လွတ်လပ်ခွင့်တွေကိုဆုံးရှုံးသွားတယ်ဆိုတော့ကျွန်တော်တို့သတင်းသာလွတ်လပ်ခွင့်အတွက်တိုက်ယူခဲ့တဲ့တိုက်ပွဲကြီးကတနည်းနည်းနဲ့ဆုံးရှုံးသွားလို့တိုက်တာမဟုတ်ပဲနဲ့ဒီတမိုင်းစင်ဆက်ကနှစ်ပေါင်းများစွာ60 90လောက်မှာလူဖွဲ့စီလွတ်လပ်မှုမရှိတဲ့အခြေခံဘဝကနေပေါ်ထွက်လာတဲ့သတင်းလွတ်လပ်မှုဆုံးရှုံးတဲ့ကိစ္စတွေတစ်ဆက်တည်းဖြစ်တာပေါ့နော်
ကမာရွတ်သတင်းမီဒီယာရဲ့အမှုဆောင်ထုတ်လုပ်ရေးမှုအဖြစ်တာဝန်ယူခဲ့တဲ့နေတန်မောင်ကိုစစ်ကောင်စီဟာ2022ခုနှစ်မတ်လမှာဖမ်းဆီးခဲ့ပြီးနောက်ဇွန်လမှာအကျဉ်းထောင်ကလွှတ်ပေးပြီးပြည်နှင်တန်းပေးခဲ့တာပါဆရာနာမသိခင်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တရားရာဂိုင်းနှုန်းအပြည့်မဟုတ်တာတော့သတင်းလွတ်လပ်ခွင့်အသင့်အင့်ရရှိခဲ့တဲ့ရလက်အတွေ့အကြုံကိုနေတန်မောင်ကအခုလိုပြောပြပါဗ
ျ။ကောင်းနိုင်လည်းရှိတယ်၊ဆိုးနိုင်လည်းရှိတာပေါ့။ဆိုလိုတာကျွန်တော်ကောင်းတဲ့ဘက်ကသင်ကြည့်ရင်တော့ data အခြေဆိုင်community media တွေအားကောင်းလာတယ်။ဆိုတော့ data ထဲမှာဖြစ်ပျက်နေတဲ့ media တွေအားကောင်းလာဆို national level မှာဖြစ်တဲ့သတင်း media တွေလည်းပို့ပြီးတော့ investigative တွေပို့လုပ်လာတယ်ပေါ့လေ။ဆိုတော့ဒီလိုအကျိုးမြတ်တွေအများကြီးကိုကျွန်တော်တို့ကတွေ့ရတယ်။
စစ်ကောင်စီကတော့မြန်မာနိုင်ငံတွင်းမှာနိုင်ငံတကာသတင်းဌာနတွေကိုလွတ်လွတ်လပ်လပ်သတင်းယူခွင့်ပေးထားတယ်လို့ဆိုပါရယ်။ဒါပေမဲ့လည်းအခုချိန်ထိသတင်းသမားတွေကိုစစ်ကောင်စီကဖမ်းဆီးအရေးယူနေတဲ့အခြေအနေတွေကိုတော့နေတပ်မောင်းကအခုလိုပြောပါရယ
်။စစ်တပ်ဘက်ကနေပြီးသတင်းလွတ်လပ်ခွင့်ကသူတို့အတွက်ကြီးမားတဲ့အန္တရာယ်ပါလို့ယူဆပြီးအာဏာသိမ်းတဲ့နေ့ရက်ဒီကနေ့အထိနောက်ဆုံးပေါ့နော်ဒီသတင်းစာနယ်သတင်းသမားတွေအခုချိန်ထိဖမ်းဆီးထောင်ချတဲ့ကိစ္စရမရက်သေးတဲ့
စစ်ကောင်စီလက်အောက်နိုင်ငံပိုင်သတင်းမီဒီယာစာနယ်ဇင်းတွေအပေါ်မှာလူထုယုံကြည်မှုအလွန်ကိုကျဆင်းခဲ့ကြောင်း IPI နိုင်ငံတကာသတင်းမီဒီယာ Institute ရဲ့ဒီနှစ်ဖေဖော်ဝါရီလတုန်းအစီအခံစာမှာဖော်ပြခဲ့ပြီးအာဏာသိမ်းပြီးနှစ်နှစ်ကျော်ကာလအတွင်းလူထုယုံကြည်စိတ်ချရမှုအရှိဆုံးထိပ်တန်းမီဒီယာ၄ခုအဖြစ် VOA, BBC, Mizima,Democratic မြမအတန် DVB စတဲ့ထိပ်တန်းမီဒီယာ၄ခုကိုဖော်ပြထားပါတယ်။နေတမောင်ရဲ့အမြင်ကတော့
ကျွန်တော်တို့အာဏာမသိခင်ပြပမှာခြေဆိုင်တဲ့သတင်းမီဒီယာတွေနဲ့ပြည်တွင်းမှာရှိတဲ့သတင်းမီဒီယာတွေရဲ့ကြားမှာတော့နားလည်မှုအကြီးအကျယ်လွဲတဲ့အချက်တွေအများကြီးနှစ်ပေါင်းများစွာဖြစ်ခဲ့ပါတယ်။အထူးသဖြင့်ကျွန်တော်ဒီ Rohingya Community ပေါ်ဂျီနိုဆိုက်ကျူးလွန်တဲ့မြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေနဲ့ပတ်သက်ရင် VOA အပါအဝင်ကျွန်တော်ခြားဒီပြပမှာခြေဆိုင်တဲ့ မီဒီယာကြီးတွေကအမှန်ပုတ်ပွင့်လင်းလင်းမှန်မှန်ကန်ကန်နဲ့ချင်းကပ်ပြီးတင်ပြပြီးမယ်ပြည်ထဲမှာရှိတဲ့မီဒီယာအများစုကဒါကိုလက်မခံကြပါဘူးဆိုတော့အာနာသိမ့်လိုက်တဲ့နောက်ပိုင်းမှာအဲ့ဒီကွာဟချက်ကြီးကပြောင်းနေသွားတယ်ယူတန်းပြောင်းလို့ပြောင်းနေသွားတယ်ကျွန်တော်တို့ကthe same page ပါနော်ဒီ media အားလုံးကဒီစစ်တကကျူးလွန်တဲ့ရာဇဝတ်မှုနဲ့ပတ်သက်စစ်ရာဇဝတ်မှုနဲ့ပတ်သက်ရင်တော့အခြေခံအချက်အလက်တွေအားလုံးကွဲလွဲမှုရှိတယ်တွေ့သွားတယ်ပေါ့
စစ်ကောင်စီကထောင်ဒဏ်12နှစ်ချမှတ်ခဲ့တဲ့ VOA ပင်နိုင်ဆောင်မရှင်စီတူအောင်မြင့်ရဲ့သတင်းလွတ်လပ်ခွင့်အပေါ်ယုံကြည်ချက်ရက်တီချက်နဲ့ပတ်သက်လို့တော့တမိဖြစ်သူက VOA ကိုအခုလိုပြောပြပါတယ်
အရင်အရက်သားအစိုးရလက်ထက်တုန်းကဆိုလို့ရှိရင်လည်းအစိုးရကိုအစဉ်အမြဲဟိုဝေဖန်ထောက်ပြတဲ့လက်ချိုးရလို့ရတဲ့သတင်းစာဆရာများတဲ့ဟာတယောက်လည်းဖြစ်တာပေါ့နော်ဆရာနာသိမ့်ပြီးတော့မှဒီစစ်တပ်ကိုဝေဖန်ရေးဆောင်ပါတွေရေးခဲ့တာလည်းမဟုတ်ဘူးသတင်းသမားတွေလုံနေကြအလို့ကိုအရင်အစိုးရလက်ထက်ကတည်းကလုပ်ခဲ့တာဖြစ်တယ
်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အနာဂတ်မျှော်လင့်ချက်မေကွန်းအပေါ်နေသက်မောင်ရဲ့အမြင်ကတော့
ကျွန်တော်တို့အနာဂတ်အတွက်ကျွန်တော်တယောက်တည်းအနေနဲ့ကတော့အနာဂတ်အတွက်ကိုကျွန်တော်အင်မတန်ကောင်းမြင်ပါတယ်ဆိုလိုတာကကျွန်တော်တို့သတင်းမီဒီယာတွေရဲ့အထံကဏ္ဍကအာပြီးခဲ့တဲ့ဆယ်နှစ်မှာလည်းဟိုကျွန်တော်တို့ကန့်သက်ခံရတယ်ပြင်ချုပ်ခံရတယ်ကျွန်တော်လွတ်လပ်ပါတဲ့ဆယ်ဒီမိုကရေစီရတားအစိုးရရတားတစ်ပိုင်းအစိုးရမှာလည်းကျွန်တော်တို့နှီးနှိုးဆုံးကန့်သက်ခံရတယ်နောက်ဆုံးတော့လည်းကျွန်တော်တို့ကိုယ်တိုင်ပွဲကိုတိုက်ရတာအခုဒီနှစ်နှစ်ဖြတ်သန်းတဲ့ຫນွေဥတော်တိုင်းမှာကြည့်လိုက်ရင်တော့သတင်းမီဒီယာသမားတွေကျွန်တော်အားလုံးသိနေကြတဲ့သတင်းမီဒီယာသမားတွေပဲခေါင်းစဉ်အမျိုးမျိုးနာမည်အမျိုးမျိုးဌာနအမျိုးမျိုးထူထောင်ပြီးတော့လူလူအတွက်ရက်တည်
ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့အစဉ်ခံစားတွေအရစစ်ကောင်စီဟာသတင်းသမားတွေကိုမတရားဖမ်းဆီးနှိပ်စက်တပ်ဖြတ်ချိန်ချောက်ခဲ့တယ်လို့ဆိုရှယ်မီဒီယာနဲ့အင်တာနက်အသုံးပြုခွင့်ကိုလည်းကန့်သက်ပိတ်ပင်ခဲ့ပါတယ်။တင်သည့်အခြေဆိုင် RSF နယ်စည်းမခြားသတင်းတောင်များအဖွဲ့ရဲ့2022ခုနှစ်ကမ္ဘာသတင်းလွတ်လပ်ခွင့်အညွှန်းကိန်းအရနိုင်ငံပေါင်း180မှာမြန်မာနိုင်ငံအဆင့်ဟာ186မှာရှိနေပြီးအောက်ဆုံးနှိပါအဆင့်ကိုရောက်နေပါတယ်ရှင်
။မတ်အင်ဂျင်နိုင်ပါရှင်။မကြိုက်ခင်မှာတော့ရခိုင်မှာစိတ်ကန်းတဲ့တစ်ခုဖွင့်လှစ်တော့မယ့်အကြောင်းတင်ပြပေးဖို့ရှိပါတယ်။အခုတော့ KNU တွင်ကခေါင်းဆောင်ပိုင်းအပြောင်းအလဲအကြောင်းကိုနှားဆင်ချရအောင်ပါ။ကရင်အမျိုးသားအစည်းအရုံး KNU ရဲ့18ချိန်မြောက်ကွန်ဂရက်စ်ကိုဧပြီလ24ရက်နေ့ကစတင်ခဲ့ပြီးတဲ့နောက်မေလ2ရက်နေ့မှာတော့ KNU ဥက္ကဋ္ဌဟောင်းကအနားယူပြီးဒုဥက္ကဋ္ဌဖြစ်တဲ့ဖရိုကွဲထူးဝင်ကဥက္ကဋ္ဌဖြစ်လာခဲ့ပါတယ်။မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ကရင်အမျိုးသားအစည်းအရုံး KNU ရဲ့18ချိန်မြောက်ကွန်ဂရက်ကိုဧပြီလ24ရက်နေ့ကနေစပြီး KNU ထိန်းချုပ်ရာနေမြင်မှာကျင်းပခဲ့ပြီးတဲ့နောက်မေလ2ရက်နေ့မှာတော့KNU ဥက္ကဋ္ဌဟောင်းကအနားယူသွားပြီးဒုဥက္ကဋ္ဌဖြစ်တဲ့ဖရိုကွဲထူးဝင်းကဥက္ကဋ္ဌဖြစ်လာခဲ့တာပါဒါဟာ KNU ရဲ့ခေါင်းဆောင်ပိုင်းထူးထူးခြားခြားပြောင်းလဲသွားတာမဟုတ်ဘူးဆိုပြီး ABSD ရဲ့ចောင်းသားတက်မတော်ကဗဟိုဥဆောင်ကော်မတီဝင်ရဲဘော်ဇလိုင်းရောအောင်ကပြောပါတယ
်အခုဥက္ကဋ္ဌကတော့ဖရိုကွဲထူးပေါ့ဖရိုကွဲထူးကတော့အရင်ကဖူးမှုတူကဥက္ကဋ္ဌဖရိုကွဲထူးကဒုဥက္ကဋ္ဌပေါ့နော်ဒုဥက္ကဋ္ဌနဲ့ဥက္ကဋ္ဌဖြစ်တဲ့သဘောပါပဲကျွန်တော်ထင်တယ်တော့ဟိုအပြောင်းလဲကြီးကြီးမိုက်တော့မဟုတ်ပါဘူး။ဒါတော့ပုံမှန်အပြောင်းလဲပဲလို့လို့ပြောင်းလဲလို့ပဲထင်ပါတယ်
။ဟုတ်ကဲ့။
ဒါကြောင့်လို့ဆိုတော့ဥက္ကဋ္ဌကအဖူကအရင်ဆက်ကြည့်ပြီလေ။ဖူးကြည့်တဲ့အခါကျတော့အဖူကနားလိုက်တဲ့သဘောပါ။ဟု
တ်ကဲ့။
အဲ့တော့ဥက္ကဋ္ဌကဥက္ကဋ္ဌတက်တဲ့သဘောပါပဲ
။ဒီရင်မျိုးသားအစည်းအရုံးတက်မဟာ9ခုကကိုယ်စားလှယ်တရားကျော်တက်ရောက်ခဲ့ပြီးကွန်ကရစ်မှာတော့ကိုယ်စားလှယ်56ဦးဝင်ရောက်အရွေးကောက်ခံခဲ့ကြတာပါ။ကောင်းဆောင်အစ်စ်တီကိုတော့ဖြွက်ဝဲမဲစနစ်နဲ့ရွေးချယ်ခဲ့ပြီးအရင်တော့ကဒုတိယဥက္ကဋ္ဌဖရိုကွဲထူးဝင်းကဥက္ကဋ္ဌဖြစ်လာတာဖြစ်ပါတယ်။အခုဆိုရင် KNU မှာတက်မဟာ9ခုရှိတဲ့အထက်ကတချို့တက်မဟာတွေကကောင်းဆောင်တချို့ကတော့ကွန်ကရစ်ကိုမတက်ရောက်တာတွေရှိပေမဲ့ KNU တက်မဟာတွေထဲမှာကြီးမားတဲ့သဘောထားကွဲလွဲမှုတွေတော့ရှိတာမျိုးတွေမတွေ့ရဘူးလို့လည်းသူကဆိုပါတယ်
။ဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့တက်မဟာအလုံး9ခုရှိတယ်။ဒါ9ခုမှာတော့ဘဟုရဲ့ချင်းချုံမှုအမှာပဲကလို့ရှိနေတယ်။ဒါပေမဲ့လည်းတချို့အခြေအနေကတော့ဒီရန်သူရဲ့အပေါ်မှာကြည်လာပါဗျာ။ဆိုတော့ရန်သူကတချို့တက်မှားတွေမှာပြတော့သူက NC ရှင်းရှင်းစစ်စစ်ထက်ကိုကျော်လွန်ပြီးဝင်လာတဲ့အခါကျတော့တိုက်ပွဲဖြစ်တဲ့သဘောပါပဲ
။18ကြိမ်မြောက်ကွန်ကရစ်မှာတော့ထူးခြားတဲ့အရေးယူမှုတွေတော့ရှိခဲ့တယ်လို့ဆိုပါရစေ
။ထူးခြားတာကတော့တချို့ပေါ့နော်။တချို့ဒီစီးပွားရေးနဲ့ပတ်သက်တဲ့ကိစ္စတွေလုပ်ခဲ့တဲ့သူတွေပေါ့နော်။အဲ့ဒီကိစ္စတွေတော့သူတို့အရင်းယူဆောင်ရွက်တာတွေရှိတယ်လို့ကျွန်တော်ကြားရတယ်လေ။ဆိုတော့အဲ့ဒီဟာကတော့ဒါစီကြောင်မှုတစ်ခုလိုပဲပြောရပါပေါ့။ဆိုတော့ပြီးကြတဲ့ကွန်ဂရက်တွေမှာတော့ဟိုအဲ့လိုမျိုးတင်းနေတယ်လို့မကြားရဘူး။ဆိုတော့အခုဒီကွန်ဂရက်မှာတော့သူတို့အပြင်းမှရှိနေတဲ့တချို့ပေါ့နော်။သူတို့ဒီစီးပွားရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုသူတို့အရင်းယူဆောင်ရွက်တာတွေရှိတယ်လို့ကြားရတယ်
။ อีบิล่านักสักกูยังนี่ก็ยังไม่รู้มีอะไรก็ไม่ดีกูยุ่งเฉยนี่ดูไม่ไปยุ่งเฉยมุมยาวพี่ลูกเขยมาหรอออนไลน์งานนี่วิ่งยังน่าเชื่อมุมยาพี่เขยอะไรสูบียุ่งก็ไปยัดไล่ยาบีที่ไปมาไปเปลี่ยนเลยสัตว์เงียบๆพี่ป่าเลยเขียนอยู่สัตว์เพื่อจริงๆอ่ะรอโอกาสที่ทางกูยังเลือกคนนั้นมาสองสามพันเดียร์ปัตมาอุ้งจ้าวันอยู่เก็บบีอ่ะคู่สักคนนั้นจะมีอ่ะคงกระมาหรอ
พรุ่งนี้ทุกวันอุกตาพี่ยุ่งเฉยทั้งยาราพี่ป่าเลยใช่ไหมเอ๋มาเย่ทรีนเป็นผู้เช็คกูน่าสังเกตชาราพี่ป่าเลยใช่คุณรู้ยังไงเป็นก็สิ่งกันที่จะงูทิมพ์ยาบ้าไหมก็เลยทำยี่จังพูดอยู่ตัวเย่สิมันเก่งจะใจดีไปพี่เด็กสุดด้วยสิ่งกันกูเมื่อกูยังไม่มาสัตย์เดียวพูดเลยไม่รู้ทาวน์ชิตุริกับพี่สุทัพปีที่สิมันเก่งงานนี้ที่ทารุณสิบวันเนี่ยลูกกันคุณแล้วเนี่ยดูแลไม่ลาลาดูเนี่ยปัตตาลูรอยังงงงานนี้ทรีนเป็นผ
တည်ဆောက်နေတဲ့ကလတန်မြစ်ကြောင်းဖွံ့ဖြိုးတိုးတက်ရေးစီမံကိန်းရဲ့တစိုက်တစ်ပိုင်းဖြစ်တဲ့စစ်သွေးစိတ်ကန်ကိုလာမယ့်မေလ9ရက်နေ့မှာဖွင့်လှစ်သွားဖို့ရှိတယ်လို့ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရဦးလာသိန်းကပြောပါတယ်
9ရက်နေ့ဖွင့်မယ်ဖွင့်မယ်ဆိုတာမင်းအတည်ပြုတယ်ဆိုတာကတော့ဒီလိုပေါ့ကွာငါတို့ကလည်းအဲ9ရက်နေ့ဖွင့်မယ်လို့သိတာပဲပြောနေတာပေါ့အဲအိန္ဒိယကနေလုံမှာဗမာအစုကနေပြည်ထောင်စုနဲ့ပေါင်းလုံမှာနော်
အိန္ဒိယနိုင်ငံကဒီစီမံကိန်းအတွက်အမေရိကန်ဒေါ်လာတန်900အကုန်ကျခံတိစောက်ပေးခဲ့တာပါစိတ်ကန်းဖွံ့ဖြိုးအထိတ်အမှတ်ပထမဆုံးခီးစဉ်ဖြစ်နေအိန္ဒိယနိုင်ငံကာလကတ္တာမြို့ဆီယမပရာဆက်မုခါဂျီစိတ်ကန်းကနေမေလ4ရက်နေ့မှာမြန်မာနိုင်ငံစစ်သွေးစိတ်ကန်းကိုတင်မောစတင်ထွက်ခွာမယ်လို့အိန္ဒိယသတင်းမီဒီယာတွေမှာရေးပါတယ်ဒီစီမံကိန်းဟာအိန္ဒိယနိုင်ငံရဲ့လမ်းမဆက်သွေးရေးခက်ခဲတဲ့ကုန်းတွင်းပိုင်းဒေသတွေအတွက်လိုအပ်တဲ့ကုန်ပစ္စည်းတွေကိုစစ်သွေးစိတ်ကန်းကနေတဆင့်ချင်းပြည်နယ်ပလောဝမြို့နယ်တွေကိုဖျက်ပြီးရေလန်းကုန်းလန်းကနေပို့ဆောင်မှုရည်ရွယ်ထားတာလည်းဖြစ်ပါတယ်။ဒီစီမံကိန်းသာလဲပတ်လာလို့ရှိရင်ဖွံ့ဖြိုးတိုးတက်မှုနောက်ကျနေတဲ့ရခိုင်ပြည်နယ်ရဲ့စီးပွားရေးလည်းပြန်လည်ဥမော့လာနိုင်တယ်လို့ဒေသခံတွေအတွက်လည်းအလောက်ကန်ခွင့်လန်းတွေရလာနိုင်တယ်လို့ရခိုင်ပြည်နယ်စီဆက်လုပ်ငန်းရှင်များနဲ့စီကုံတဲကြီးများအသင်းဥက္ကဋ္ဌဦးကျော်အေးမောင်ကပြောပါတယ်။
ဆိုလို့ရှိရင်ဒီကလဒါစီမံကိန်းသာတကယ်ဒီကောက်ကောက်မောင်မောင်လဲပတ်နေတဲ့တကယ်ဟာကုန်တယ်မှုတွေပေါ့မှာစစ်တွေနဲ့ဘုနာကောကကတ်တာပေါ့အဲ့ပဲမှန်တယ်ကုန်ကုန်ဟုတ်တကယ်လုံးနေတယ်ဆိုလို့ရှိရင်တော့ရခိုင်ပြည်နယ်အတွက်လည်းတော်တော်ကိုစစ်ပေါ်ရေးအခွင့်အမ်းတွေကောက်လာတယ်ဆိုတော့ဒီနယ်ဘာကြောက်လဲဆိုလို့ရှိရင်ရခိုင်ပြည်နယ်ကထွက်တဲ့ကွန်ပျူစတာတွေကဒီအိန္ဒိယနိုင်ငံကိုပို့လို့ရမယ်တခြားရခိုင်ပြည်နယ်မှာမရှိတဲ့မထွက်တဲ့ပြည်မှန်ဒီတခြားတိုင်းနဲ့ပြည်နယ်တွေကထွက်တဲ့အိန္ဒိယနိုင်ငံကလိုအပ်တဲ့အောက်မှာပေလိုတခြားဒီနနွင်းတို့ဂျင်းတို့အလောဟာအလောဒါတွေပေါ့ဒီရခိုင်စစ်တပ်စက္ကန့်နဲ့ပြီးတော့အိန္ဒိယကိုပို့ဖို့အခွင့်အမ်းတွေရလာမယ်
။ဒါပေမဲ့လည်းရခိုင်ပြည်နယ်မှာအိန္ဒိယနိုင်ငံကလိုအပ်နေတဲ့ကုန်ပစ္စည်းတွေကိုပို့ဖို့ထုတ်ကုန်တွေလက်တလောမရှိသေးတာကြောင့်ပြည်မဘက်ကထွက်တဲ့ကုန်ပစ္စည်းတွေတဆင့်ခန့်အနေနဲ့ပို့နိုင်မယ့်အနေအထားရှိတယ်လို့လည်းဦးကျော်အေးမောင်ကပြောပါတယ်။
လောလောလောလောရောခိုင်ပြည်နယ်ကအိန္ဒိယဘက်ကိုတိုက်နေတယ်မြန်မာစစ်သားတင်ပို့လို့ရနေတဲ့ကွန်ပျူတာမရှိဘူးကြအမှန်တကယ်ပြောရမှာဆိုရင်ကျွန်တော်တို့ရခိုင်ပြည်နယ်မှာအခုနောက်ပြောသလိုအိန္ဒိယဘက်ကအတူတူလိုတာဟောဒီမပေတဲ့ပေရီစင်းတို့ပေစင်းကုန်တို့အဲ့ဒါတို့လိုတာဒါမှမဟုတ်ကျွန်တော်တို့ရခိုင်ပြည်နယ်မှာအဲ့ဒါတို့ကိုတကယ်စစ်ပေါ်ပြည်စပ်ပြောတဲ့ area အတန်းကြီးတဲ့ဂျိုင်းနေပြီအခုနောက်ပြောသလိုတန်ချင်အဲ့လိုဒီအများကြီးရနေမှာမဟုတ်သေးဘူးဆိုတော့အဓိကဟိုဘက်ကတော့ငုံပဲအဓိကဖြစ်နေတယ်မှာဟိုဘက်ကအမစတိပါစတိပစ်စစ်တွေပြုံးလို့ရမယ်ဂျမ်းမျိုးစားပြုံးလို့ရမယ်အခုနောက်ဆိုတော့ဒီကနေတွေပြုံးလို့ရမယ်အဲ့ဒါတွေရှိတယ်ကျွန်တော်တို့ကအိန္ဒိယနိုင်ငံဘက်ကဒီဘက်ကတင်ပို့ဖို့အတွက်အဓိကပါပဲဒီဇော်လို့တင်အလုပ်ဖြစ်နေတယ်ဆိုလို့ရှိအခုနောက်တခြားတိုင်းနဲ့ပြည်နယ်တွေကဒီအိန္ဒိယနိုင်ငံကလိုအပ်တဲ့ဟိုပစ္စည်းတွေကိုကျွန်တော်တို့တဆင့်ခံကုန်တွေရေးတဆင့်ခံကုန်တွေရေးအရင်လိုအားလေးမလို့
ဒါကြောင့်မို့လို့စီမံကိန်းအမှန်တကယ်လဲပတ်ပြီဆိုရင်အိန္ဒိယနိုင်ငံကလိုအပ်တဲ့ကုန်ပစ္စည်းတွေပို့နိုင်မှုအတွက်စိုက်ပျိုးရေးလုပ်ငန်းတွေကိုအရင်လှုပ်ဆောင်ဖို့လိုအပ်နေတယ်လို့နည်းပညာနဲ့ငွေကြေးအထောက်အပံ့တွေလည်းလိုအပ်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေကထောက်ပြပါဗျ။ရခိုင်ပြည်နယ်ဟာမြန်မာနိုင်ငံတွေကတိုင်းနယ်ပြည်နယ်14ခုတည်းကဖွံ့ဖြိုးတိုးတက်မှုနောက်အကျဆုံးပြည်နယ်တစ်ခုဖြစ်တယ်လို့အလောက်ကန်အခွင့်အလမ်းရှာပါမှုတွေကြောင့်နှစ်စဉ်ပြည်ပထွက်ခွာသူများပြားနေတဲ့ပြည်နယ်တစ်ခုလည်းဖြစ်ပါတယ်ခင်ဗျာ။
ကိုရဲမုံပြပြပေးခဲ့တာဖြစ်ပါတယ်ရှင်သောတာရှင်များရှင် VOE မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုကျမတို့ရဲ့ website စာပြန်နာဖြစ်တဲ့ bami.voenews.com မှာလည်းအတန်လွှင့်ချိန်နဲ့တပြေးညီထပ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဇလန်းတွေ one click ခလုတ်တချံနှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းပဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။မင်္ဂလာမနက်ခင်းမှာတောတာရှင်များရှင်VOA American အတန်ရ2023ခုနှစ်မေလ3ရက်ဗုဒ္ဓနေ့မနက်ခင်းစီစဉ်တွေကိုလှိုင်းတုံမီတာ24.50 လှိုင်းလံမီတာ190ဒုကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရေးအကြောင်းသိကောင်းစရာ Social Media ဘောကလူကြီးများတင်ကဘာတလွားခီးသွားတဲ့နေရာပေါင်းစုအကြောင်းစုံသတင်းဖတ်ဆင်ခဏတို့ကိုတင်ပြပေးမှာဖြစ်ပါတယ်။အခုရေဆုံးတော့ American နိုင်ငံရေးအကြောင်းသိကောင်းစရာသတင်းဖတ်ဆင်ခဏကိုနားဆင်ကြရအောင်ပါ။စူရနိုင်ငံအတွက်ပေးပို့တဲ့နိုင်ငံတကာကပထမဆုံးစေဝါပစ္စည်းအထောက်ပံ့အထုပ်ပိုးတွေ Port Sudan မြို့ကိုတနင်္ဂနွေနေ့ကရောက်ပါတယ်။စူရန်စစ်တပ်နဲ့ပြည်သူစစ်တပ်ဖွဲ့ကြားတိုက်ပွဲတွေဆက်ဖြစ်နေပြီးထောင်ပေါင်းချီတဲ့အရက်သားတွေအတွက် BND ရဲ့စိုးရိမ်နေရတယ်လို့စူရန်ကလင်းငယ်တွေအစာအာဟာရချို့တယ်မဲ့ NDA ရင်ဆိုင်နေရချိန်မှာအခုရောက်သွားတဲ့နိုင်ငံတကာအကူအညီတွေကမျှော်လင့်ချက်လေးတစ်ခုဖြစ်စေပါတယ်။ဘာရိုနီကာဘောဒရက်စ်အဂလီစီယာရဲ့သတင်းဆောင်မကိုကိုသိန်းထိုင်ဦးတင်ပြပေးပါမယ်ရှင
်။ရားရဲ့စီဝါထောက်ပံ့နေငယ်နေပဲဆူဒန်ပြည်သူလူနာ4,900ကိုကုသဖို့ဆရာဝန်တွေရုံးကန်ကြိုးပမ်းနေရတဲ့အကြောင်းဆူဒန်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ဆူဒန်စစ်တပ်နဲ့ပုံကန်တိုက်ခိုက်နေတဲ့ RSF ပြည်သူစစ်တပ်ဖွဲ့တွေရဲ့တိုက်ပွဲတွေအတွင်းထိခိုက်ဒဏ်ရာရခဲ့ကြတဲ့သူတွေပါတနင်္ဂနွေနေ့ကလူသားချင်းစာနာမှုကိုညီရှစ်တန်ရောက်လာပြီးခွဲစိတ်ကူးသားရေးပစ္စည်းတွေလည်းအရှိပိုင်းကမ်းခြေပို့ဆူဒန်မြို့ကိုရောက်လာပါတယ်
I hope this will be only the first of a
ဒါရောက်လာမယ်အကူအညီတွေကပထမဆုံးအတုပ်ဖြစ်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။အိမ်ရှိတကားတွေမှာအုပ်စုလိုက်စောင့်ပြီးအကူအညီစောင့်နေကြတဲ့ထောင်ထဲချီတဲ့လူတွေအတွက်ဆေးရုံနေစီစေဝါအကူအညီတွေပေးနိုင်ဖို့တိတ်ကိုအရေးတကြီးလိုအပ်နေပါတယ်
။ဆူဒန်နိုင်ငံဖြစ်ပေါ်တဲ့တိုက်ပွဲတွေကြားစာရေးစာမလုံးကားတဲ့အတွက်ခလေးငယ်6သိန်းကျော်ငတ်မုတ်ခေါင်းပါနိုင်တဲ့အန္တရာယ်ကိုလည်းကြုံတွေ့နေရပါတယ်။ဒီကလေးငယ်တွေကအခုတစ်ချိန်လက်နဲ့ကင်ပြိပကမဖြစ်ပွားခင်ကလေးကအစာရည်စာမလောက်ငါတဲ့အာဟာရချို့တဲ့မှုဒဏ်တွေကိုရှင်ဆိုင်ခဲ့ရသူတွေပ
ါ
ဒီပြိပကတွေမဖြစ်ခင်ကလေးကလူပေါင်း15သန်းလောက်လူသားချင်းစာနာမှုအကူအညီတွေလိုနေရဆိုတာကိုကျမတို့သိပါတယ်အဲ့ဒီထဲမှာကလေးငယ်8သန်းလောက်ပါပါတယ်လေချောင်းကနေပြီးတော့ဘုံကျဲတိုက်ခိုက်တာအများပြည်သူထောက်ဖို့အဆောက်အုံတွေကိုတိုက်ခိုက်ခံရတာရေပေးပို့တဲ့အခြေခံအဆောက်အုံတွေကိုတိုက်ခိုက်ခံရတာအရေးကြီးတဲ့ကာကွယ်ဆေးတွေဖြည့်ဆည်းခံရတာဒီလိုအရေးအတွက်တွေပို့ပြီးတော့တိုးလာနေတာပါ
နှစ်နိုင်ငံနိုင်ငံသားအဖြစ်ခံယူထားတဲ့ဆူဒန်နိုင်ငံကလူတွေကတော့အပြင်ကိုကယ်ထုတ်ခံရမယ်ဆိုတဲ့မျှော်လင့်ချက်နဲ့ပေါ့ဆူဒန်မြို့မှာစုဝေးနေကြပါတယ်သူကသူပမ်မောက်ခလီလို့ပြောတဲ့နာမည်အပြည့်အစုံကိုပြောတဲ့သူတယောက်ကတော့သူ UK ကိုသွားဖို့ဗီဇာရနေပြီဆိုပြီး AP သတင်းဌာနကပြောပါတယ
် If you have a foreign passport
တကယ်လို့ခင်ဗျားမှာနိုင်ငံခြားနိုင်ငံကူ passport ရှိတယ်ဆိုရင်အပြင်ကိုထွက်နိုင်မယ်အခွင့်အရေးရနိုင်ပါတယ်ခင်ဗျားကိုခေါ်သွားပါလိမ့်မယ်ဒါကြောင့်လဲလူတိုင်းကဆူဒန်ကနေအပြင်ကိုထွက်ဖို့ဒီနေရာကိုရောက်လာကြတာပ
ါကြည်ရင်းအိုးမဲ့အိမ်ပဲဒုက္ခရောက်နေတဲ့သူတွေကတော့သူတို့တစ်ခါမှမသိတဲ့ကိုကြီးစောင့်ရှောက်ပေးနေတဲ့သူတွေရဲ့အိမ်ဒီမှာကိုလုံရင်သူတို့ကြွေးတာတွေကိုစားမိခိုအားကိုနေနေကြရတာပါမြောက်ပိုင်းဝါဒီအယ်ဖာပြည်နယ်အီဂျစ်နယ်ကြားကမြို့သမီးတယောက်ကတော့ရောက်လာတဲ့သူတွေကိုကျွေးမွေးဆောင်ရှောက်နေပါတယ
်ကျမတို့အိမ်တကားကိုဖွင့်ထားပါတယ်ဘသူပဲလာလာဧည့်သည်တွေကိုကျမတို့ကြိုဆိုมาပါဒီစစ်ပွဲကိုဖျားသခင်ကပဲရက်ဆိုင်အောင်လုပ်နိုင်မယ်နှစ်ဖက်စလုံးကပြိပခါကိုပြေလည်အောင်ဖြည့်ရှင်းဖို့သဘောတူမယ်လို့ကျမတို့မျှော်လင့်ပါတယ
်ဆူဒန်နိုင်ငံကတ်တုံးမြို့တော်နဲ့ဒါဖိုးဒေသနောက်တခြားဒေသတွေမှာတန်တကန်ပြိပခါတွေကြောင့်အိုးမဲ့အိမ်မဲ့ဘေးလို့ရထွက်ပြေးနေသူ9,500လောက်ရှိမယ်ဆိုပြီးကုလသမဂ္ဂကခန့်မှန်းထားပါတယ်ခင်ဗျာ
ကိုတင်ထောက်စီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာသတင်းဖတ်ဆင်ခဏကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်အခုတော့ပြီးခဲ့တဲ့ရက်ပိုင်းနဲ့အတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များခဲ့တဲ့တမိနစ်သတင်းတိုလေးတွေကိုတင်ပြပါမယ်Charles ပရင်နတ်တပ်ပွဲထိုင်းမဲ့ထိုင်းကုံမျိုးပေါ်ထိုင်းချီနိုင်ဖို့လန်ဒန်မြို့လေက London Ice ချရဟပ်ပေါ်မှာစီစဉ်ပေးထားပါတယ် ဗာရာဏစီမြို့မှာတော့တင်မင်းကိုစောင့်မြော်နေကြသူတွေနေထိုင်နေကြပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်ကလူကြီးများတဲ့တမိနစ်သတင်းတူလေးတွေကိုမအေးတန်နာကျော်စူးစီးတင်ပြထားပါတယ်ရှင
်ချားစီရဲ့နန်းတက်ပွဲမှာထိုင်ရမယ့်ထိုင်ကုန်မျိုးဖြစ်ပါတယ်ဘီယင်ကြီးစောင့်မဲ့တရဖူမျိုးလည်းစောင့်ကြည့်လို့ရပါတယ်ဗြိတိန်နိုင်ငံမှာနောက်လာကျင်းပမယ့်တတိယမြောက်ချားစ်ဖီနန်းတက်ပွဲအကျိုးဂုဏ်ပြုမှုတွေလုပ်နေကြတာမှာလန်ဒန်မြို့တော်ကခီးသွားတွေကြိုင်လန်ဒန်အိုင်းချားရဟတ်ကြီးလည်းပါဝင်ပါတယ်ဒီချားရဟတ်ကြီးရဲ့လူလိုက်ပါစီးနင်းတဲ့အခန်းတစ်ခန်းကိုနန်းတက်ပွဲအထူးအစီအစဉ်လုပ်ပေးထားတာပါအဲ့မှာဘီယင်ကြီးထိုင်မဲ့နန်းတက်ထိုင်ကုန်းနဲ့ဘီယင်ကြီးရဲ့ပုံတို့တရဖူတစ်ခုထားပေးထားပါတယ်ဒါကြောင့်နန်းတက်ပြည်မှာထိုင်လို့ရတဲ့ထိုင်ကုန်းမျိုးမှာထိုင်ကြည့်ခြင်းနဲ့ဆိုရင်အဲ့မှာသွားထိုင်ကြည့်နိုင်တဲ့အခွင့်အရေးရှိတာပါအဲ့ဒီအလားများတဲ့နေရာမှာဒါတွေကိုဖန်တီးပေးထားခြင်းအပြင်ထိုင်ကုန်နောက်ခံသမိုင်းကြောင်းကိုလည်းရှင်းလင်းပြသရာရောက်တယ်လို့သမိုင်းပညာရှင်တွေကဆိုပါတယ်တကယ်ထိုင်ကုန်အစ်စ်က1296ခုနှစ်ကပြုလုပ်ခဲ့တာဖြစ်ပြီးတော့အထုသတိထားကင်တွေရလို့ဘီရင်တပားပဲထိုင်လို့ရတယ်လို့သမိုင်းပညာရှင်တွေကပြောတာပါဘီရင်ကနန်းတပွဲအခမ်းအနားမှာအဲ့ဒီထိုင်ကုန်မှာထိုင်လိုက်ပြီဆိုတာနဲ့ဘီရင်ဖြစ်သွားပါပြီလန်ဒန်မြေလုံးလို့ဓာတ်ရိုက်အတိတ်ပဲပြန်ဆိုနိုင်ပြီးတော့လန်ဒန်အိုင်းချားရဟတ်ကြီးဟာလန်ဒန်မြို့လယ်မှာတည်ရှိတာဖြစ်လို့လန်ဒန်မြို့တော်ကိုအပေါ်စီးကနေမြင်နိုင်ပါတယ်။လန်ဒန်မြို့တော်ရဲ့အထင်ကြီးနေရာတွေဖြစ်တဲ့ဘက်ကင်ဟမ်နန်းတော်နဲ့စိန့်ပေါ်ဘုရားကျောင်းတို့အပြင်နန်းထွက်ပွဲကျင်းပမဲ့ဘုရားကျောင်းဝက်စ်မင်စတာအဘီကိုလည်းမြင်နိုင်ပါတယ်။ဒီလန်ဒန်အိုင်းအခန်းတစ်ခုထဲမှာထည့်ထားပြီးတဲ့နန်းတဲ့ထိုင်ကုန်းကိုတော့ဧပြီလ29ရက်နေ့ကနေပြီးမေလ10ရက်နေ့ထိထားပေးထားမှာပါ။ဘဂိဟမ်နန်းတော်လေသာဆောင်ကနေအပြိသက်တွေကိုထွက်ပြီးတော့နှုတ်ဆက်နေတဲ့ဘီရင်နဲ့မိဖုရားကိုလေကိုရုပ်တွေနဲ့ဖန်တီးထားတာပါဗြိတိန်နိုင်ငံမှာတတိယမြောက်ချားစ်ဖီရဲ့နန်းတက်ပွဲမကျင်းပခင်ကြိုတင်ပြင်ဆင်ဂုဏ်ပြုမှုဖြစ်တဲ့လေကိုလန်းဝင်းဇာရီစော့ကစားခွင့်မှာလေကိုတုံးတွေနဲ့နန်းတက်အခမ်းအနားပြကွက်နှစ်ကွက်ဖန်တီးထားတာကိုအေပိလာ26ရက်နေ့ကတွေ့ရတာပါဘီရင်ကြီးနဲ့ကျင်ရတော်မိဖုရားကမလာလေကိုရုပ်တွေလည်းထည့်သွင်းထားပါတယ်နန်းတော်ရဲ့နန်းတော်မျက်နှာစာကပန်းချံပြီးတော့လူလူပြိတ်သက်ဒါရီအားလုံးစုံစုံလင်လင်ထည့်ထားပါရည်တကယ်အခမ်းအနားမတိုင်ခင်စိတ်ကူးပုံပေါ်ဖန်တီးထားတာမလို့တကယ်အပြင်နဲ့ကွဲလွဲမှုတော့ရှိနိုင်ပြီးတော့တကယ်နန်းတက်ပွဲကျင်းပရင်တော့တကယ်ဖြစ်ရတဲ့တူအောင်လို့ပြန်ပြီးတော့ပြင်ထားပေးမယ်လို့လေကိုကုမ္ပဏီကပြောပါရည်နောက်တစ်ပုံကတော့ဝင်းဆာရဲတိုက်ဝင်းကျင်ဖြစ်ပြီးတော့နန်းတက်ပွဲကျင်းပပြီးနောက်တည့်ရက်မေလ9ရက်နေ့ဂီတဖျော်ဖြေပွဲအခမ်းအနားကိုတရုပ်ဖော်ထားတာပါနာမည်ကြီးအမှုပညာရှင်တွေဖြစ်တဲ့ထိတ်သက်ဂီတအဖွဲ့အစိုးရကြီးလိုင်နာရစ်ချီနောက်ပြီးကေတီဘယ်ရီတို့ပုံတွေကိုလည်းထည့်သွင်းဖန်တီးထားပါတယ်။အဲ့ဒီဖြောပြေပွဲပြခွဲအတွက်လဲကိုအုတ်တုံးလေးပေါင်း3000သုံးထားပြီးတော့ဘီယင်းနဲ့မီဘီယားကလည်းတော်ဝင်ဆန်နေရကနေပြီးတော့ဂီတဝဲကိုရှုစားနေကြတာပါ။တော်ဝင်အခမ်းအနားလေကိုတုံးဖန်တီးမှုကိုတော့ဒီနှစ်2023နှစ်ကိုနိုဝင်ဘာလအထိပြသထားမှာဖြစ်ပါတယ်။ဘာယန်တီမြို့မှာတင်မဲ့ရက်ကိုအသိမြင်စောင့်မြုံနေတဲ့အဖိုးအိုမိုယာလီမိုဟန်ဆက်စထရီဖြစ်ပါတယ်။ဒီမြို့မှာခေါင်းချခြင်းလို့တက်တောင့်တသာနေနိုင်တဲ့ဟိုက်ဒရာဘတ်မြို့ကနေပြီးတော့လာခဲ့တာပါ။သူနဲ့ဇနီးဖြစ်သူကမွေးဖွားမှုနဲ့တည်ခြင်းတရားတန်တရားဆက်ဝိုင်းကလွတ်ခြင်းလို့အဥ္စာပစ္စည်းအစောက်ရောင်တွေဆွန့်လာခဲ့တယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံကင်းကမြင်းတစ်ဖူးကဘာယန်တီမြို့မှာကသူတို့လိုပဲအစောက်ရောင်တွေမပါလာရောက်နေထိုင်နေကြတဲ့တက်ကြီးရွယ်တွေရှိပါတယ်။သူတို့ကဇာတိကိုရထားတဲ့ဒုက္ခဆင်းရဲတွေကနေကင်းဝေးကျင်ကြပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြဖို့ရည်ရွယ်ပြီးဘာယန္တိမြို့မှာရှိတဲ့ဘုရားရိပ်သာမှာလာပြီးတော့တရားကျင့်ကြံနေထိုင်တာပါ။အဲ့မှာဘာအဆောင်ရောင်မှမရှိစားရည်တောင်ရည်ဆေးဝါးအစစကိုထူကိုထလောက်ရတာဖြစ်ပြီးတော့သူတို့ဒီမှာခေါင်းချနိုင်ဖို့စိတ်ကူးထားပါလေ။ဟိန္ဒူဘာသာဝင်တွေကဘာယန္တိမြို့မှာလာပြီးတော့ခေါင်းချနိုင်တာမဟုတ်ရင်တော့မှမိသူကြုံနိုင်ရင်နိဗ္ဗာန်နဲ့တလန်းပုံနေတယ်လို့အယူရှိတာကြောင့်ဘာယာနတိမြို့ကင်းကမြင့်နဖူးမနိကာနေကမြစ်စိတ်မှာမိတော်မငင်းဇက်တိုက်အလုံများနေတဲ့လေဟာပြင်းမိတကြိုတဲ့နေရာရှိပါတယ်ပြည်ဦးနိုင်ငံကရှေးဟောင်းသူတေသူတွေတက်တန်း1100နဲ့1200ကျားရှိမယ်လို့ခန့်မှန်းရတယ်ကလေးရုပ်အလောင်းတစ်လောင်းကိုအခုခေတ်လီမာမြို့တော်တည်ရှိတဲ့နေရာမြို့ပြင်ရှိဟောင်းသူတေသနာလောက်ွက်မှာတွေ့ရှိခဲ့ရပါတယ်။အခုတွေ့တဲ့ရုပ်လောင်းမှာအသားတွေစပင်တွေမပေါ်မပယ်ရှိနေသေးတာပါ။ရေရှည်ခံအောင်ဆေးစင်ထားတဲ့မမ်မီရုပ်လောင်းကကြီးကောင်ဝင်ကားကကလေးရုပ်လောင်းဖြစ်ပါတယ်။
ที่ยอดล้างหัวลิมาเมื่อรับเจน่าก็กะฮามาเกียชิฮาวตุเรตนาลูกเวมาแทดเรียบเสียเปียวแต่มาจงตุเรตานี่ยอดล้างเนี่ยช่างอย่างอาจจะชอบไปกว่ามาตุเรียบเสียไปเองก็แค่ไม่ตายแกเชิงอ่ะยอดจุนในปิศิริตุพอยาชินีรามาแล้วคุณเอาส่งที่ยอดล้างตุเรียบเสียเปียวไอ้เนี่ยมาเวจันวายล่ารองอารมณ์คลีชิอูลูจีสันนูเย่ยอดล้างในตุชิเกียวไอသူတို့တွေအားလုံးရစ်ပူဇော်ပွဲမှာတက်ခံကြရတာဖြစ်မယ်လို့ရှေးဟောင်းသူတွေတွေကောက်ချက်ဆွဲထားပါတယ်အီတလီနိုင်ငံဆစ်စလီကျွန်းအရှိန်ကျန်ကန်လွန်ပင်လယ်ပြင်မှာဂါဒီယာဒီဖီနာဇာအထူးရဲတပ်ဖွဲ့ကကောက်ကင်းတုံအများပြားပင်လယ်ပြင်မှာမျောနေတာကိုတော့အပီလာလေကသိသိရမိခဲ့တာပါကောက်ကင်းထုတ်ပေါင်း1600ကိုအထုတ်ကြီးတွေပြန်ထုတ်ထားတာဖြစ်ပါတယ်ဆစ်စလီကျွန်းအရှိချမ်းကမ်းလွန်ပင်လယ်ပြင်မှာဖြစ်ပြီးတော့စံချိန်တင်မြပြတဲ့ပမာဏဖြစ်တာပါအထုပ်ပေါင်း80နဲ့စုစုပေါင်း4ချိန်2တန်းကာလပေါင်စင်းနဲ့ဆိုရင်တော့ဒေါ်လာတန်430ကျော်ပါတယ်ကောက်ကင်းတွေကိုရေလုံအောင်တိကျထုတ်ဖိုးထားပြီးတော့အထုပ်တွေတစုတစီတဲ့ဖြစ်နေအောင်လို့ငါးဖန်းပိုက်ခွန်နဲ့ချီထားပါတယ်ဒီပစ္စည်းတွေဘယ်ကိုရောက်သွားလဲဆိုတာကိုသိနိုင်ဖို့လဲရောင်ပြန်အချက်ပေးကိရိယာကိုတက်ဆင်ပေးထားတာပါဒီထုတ်တွေကိုတင်မော့ဘော်ကပြစ်ချသွားတယ်လို့ရဲကယူဆပြီးတော့ပြီးမှလာကောက်မဲ့ပုံရရင်လို့အထူးရဲတပ်ဖွဲ့ကပြောပါတယ်ရဲကအနီနာကာတာနီယာစစ်ကံကဆက်လီတွေကိုတွားပြီးဆုံးဆန်းခဲ့ပါတယ်အချို့ရောအမွေးတွေနဲ့ပန်းရောင်လက်ဒါတွေကရှားပါးခေါင်းတွေလက်ဒါဖြစ်ပြီးတော့ထိုင်းနိုင်ငံမှာမက်လာကမှဥကပေါက်တာပါဒီကောင်းနေလက်တာကအာရှဒေသမှာပေါက်ဖွားတဲ့ပထမဆုံးလက်တာဖြစ်ပြီးဒီလိုသားဖောက်နိုင်တာကမ္ဘာမှာနှစ်ကောင်ပဲရှိပါသေးတယ်။သူ့ကိုအစာကျွေးဖို့သူ့ရဲ့အထင်းကတနေ့ကို၄ကအထူးဝတ်ဆောင်ဝေးရပါတယ်။အနီရောင်ကောင်းမှုချုံတဲ့အနီရောင်လက်အိတ်ရှည်ဝေးရပါတယ်။မိခင်လက်တာမကြီးကသူ့ရဲ့ရင်သွေးကိုအစာကျွေးတဲ့ပုံတုပြီးတော့ဒီဝတ်ဆောင်နဲ့အစာကျွေးရတာဖြစ်ပါတယ်။လက်တာတွေကိုထားတဲ့နေရာကိုလည်းကင်မရာနဲ့စောင့်ကြည့်ပြီးတော့သူ့ရဲ့အပြုအမူကိုလေ့လာရပါတယ်။ဒီတော့မှသူတို့ရဲ့လှုပ်ရှားမှုကိုလိုက်တူပြီးတော့အကောင်ပေါက်လေးတွေကိုတရားရှင်းတမ်းအောင်စောင့်ရှောက်ပေးနိုင်မှာပါ။ထိုင်းနိုင်ငံကနခွန်လက်ချာစီမှာတရိတ်ဆန်ရုံမှာရှားပါလဒမျိုးအရေးအတွက်ပြင်များလာဖို့အတွက်စူးစမ်းလှုပ်ဆောင်နေပြီးတော့အောင်မြင်တာလည်းတွေ့နေရပါတယ်။အခုလည်းနောက်ထပ်ဥတလုံပေါက်ဖို့ရှိပြီးတော့သူမိဘဝတ်ပေးနေတာကိုစောင့်ကြည့်နေကြပါတယ်။အာရှလဒဘီရင်လို့ခေါ်တဲ့ခေါင်းနေလဒမျိုးကတရိတ်ဆန်တွေတွေကိုစားပေးပြီးတော့ယောဂပြန်ပွားမှုကိုထိန်းချုပ်ပေးတဲ့အတွက်သဘာဝဂေဟာစနစ်အတွက်အထူးအရေးပါတာဖြစ်ပါတယ်။ဒါမဲ့လည်းအမဲလိုက်တာတွေသဘာဝပတ်ဝန်းကျင်ပြောင်းလဲမှုတွေကြောင့်အရေးအတွက်အထူးကျဆင်းသွားရလို့မျိုးရုံးပျောက်ကွယ်နိုင်တဲ့အရေးကိုစိုးရိမ်နေကြပြီးတော့ထိုင်းနိုင်ငံမှာဒီလက်ဒမျိုးကိုထိန်းသိမ်းဖို့ကြိုးစားနေတာဖြစ်ပါတယ
်။မအေးတနာကြပါရှင်။အခုတော့ကဘာတလွခီးသောအစီအစဉ်ကိုနားဆင်ကြရအောင်ပါ။ဗြိတိန်နိုင်ငံဝန်ဆောင်မြို့ကတော်ဝင်အမှတ်တရရထားတဲ့ဘီယာချက်လုပ်ငန်းကနေ Charles ဘယင်နန်တတာကိုဂုဏ်ပြုတဲ့အထူးဘီယာထုတ်လုပ်ထားပါတယ်။ Return of the King လို့နာမည်ပေးထားတဲ့ဘီယာသစ်ကိုမဆုမြတ်မွန်နဲ့အတူကဘာတလွခီးသောအစီအစဉ်ကနေတွားပြီးတော့မြည်ဆန်းကြည့်ကြရအောင်ပါရှင
်။ဗြိတိန်နိုင်ငံကကမ္ဘာလှည့်ခီးသွွားဧည့်သည်တွေအလားများတဲ့မြို့တစ်မြို့ဖြစ်တဲ့ဝင်းချန်မြို့မှာဘယင်ကြီးပြန်လာပြီလို့အထိပယ်ရတဲ့ Return of the King ဆိုတဲ့ဘီယာသစ်ရနေပါပြီ။တော်ဝင်အသိအမှတ်ပြုအမှတ်တရရထားတဲ့ Winter and Eden ဆိုတဲ့ဘီယာချက်လုပ်ငန်းကတတိယမြောက် Charles ဘယင်နန်းတက်တာကိုဂုဏ်ပြုတဲ့အနေနဲ့အသိချက်လုပ်ထားတဲ့ဘီယာဖြစ်ပါတယ်။နန်းတက်ရှင်အုပ်ဆိုးသွားတဲ့ Elizabeth ဘယင်မကြီးကွယ်လွန်သွားပြီးတဲ့နောက်သားဖြစ်သူ Charles ဘယင်ဖြစ်လာတာကိုဂုဏ်ပြုတဲ့အနေနဲ့ဘီယာသစ်ကိုထုတ်လုပ်ထားတာပါ။အလိဇဘက်ဘုရင်မကြီးနေသွားတဲ့ဝင်းဆာနန်းတော်နဲ့မဝေးလှတဲ့ဘီယာချက်ဆက်ယုံမှာဘုရင်သစ်နန်းတက်ပွဲမတိုင်ခင်ဘီယာသစ်ချက်လုပ်ဂုဏ်ပြုတာဖြစ်ပါတယ
် The name itself really came from a realization that for the last 1000 years
ဒီနိုင်ငံမှာ1066ခုနှစ်တည်းကဆိုရင်နှစ်ပေါင်း150လောက်ကဘုရင်တွေကနိုင်ငံအုပ်ဆောင်ဖြစ်ခဲ့တာမို့လို့အခုလည်းပဲဘုရင်ကြီးနန်းတက်တဲ့အချင်းတွေကိုဆွဲပြုပြီးတော့ဒီနာမည်ပေးပြတာပါကျွန်တော်ဘုရားတျှောက်လုံးမိဘကဘီမာကြီးအုပ်ဆိုးခဲ့တာမလို့ဘီမာကနေပြီးတော့ဘယင်းလို့ပြောင်းပြောဖို့ကအတော်လေးကျဉ်းသားရအောင်လုပ်ခဲ့ရပါတယ်။နိုင်ငံတော်တချစ်ဆိုတဲ့အခါမှာဘီမာကနေပြီးတော့ဘယင်းလို့ပြောင်းဆိုနေရပြီဖြစ်တာမလို့ဒီထူးခြားမှုကိုအတိမတ်ပြုတဲ့အနေနဲ့ဒီနာမည်ပေးတာဖြစ်ပါတယ်
။နှစ်ပေါင်း80ကျော်မှဘယင်းတစ်ပါးနန်းတက်လာတာဖြစ်လို့ Return of the King ဘယင်းကြီးပြန်လာပြီလို့ဘီယာသစ်ကိုနာမည်ပေးထားတာပါ။ဘီယာဆိုင်တွေမှာမိတ်ဆွေတွေနဲ့တွေ့ဆုံဘီယာတောက်တက်ကြတဲ့အလေးထားရှိတဲ့ဗြိတိန်နိုင်ငံမှာဘီယာချက်လုပ်ငန်းတွေဟာ ဒေါ်လာဘီလီယံနဲ့ချီဝင်ငွေရတဲ့လုပ်ငန်းတွေဖြစ်ပါတယ်။ထူးခြားတဲ့ပွဲလမ်းတွေရှိတဲ့အခါတိုင်းမှာဘီယာအရက်နဲ့ဂုံပြူကြလေးရှိတဲ့ယဉ်ကျေးမှုရှိတာကြောင့်အခုလိုဘရင်သစ်နတ်တက်တာကိုဂုံပြူပြီးတော့ဘီယာသစ်ကိုထုတ်လုပ်တာဖြစ်ပါတယ
်။ I think beer is a great way to pay tribute to the new king.Partly it's celebratory and
ဘီနတ်တက်တာကိုဘီယာနဲ့ဂုံပြူတာသိကောင်းတဲ့နီလန်းလို့ထင်ပါတယ်။နတ်တက်ပွဲကိုလူတွေကကြိုးစိုးဂုံပြူကြင်ကြပါတယ်။နောက်တစ်ချက်ကလည်းဘီယာလုပ်ငန်းဟာအစဉ်ဆက်လှုပ်လာတဲ့လုပ်ငန်းတစ်ခုဖြစ်ပါတယ်။ဗြိတိန်မှာဂုံယူစရာအကောင်းဆုံးလုပ်ငန်းတစ်ခုဖြစ်ပါတယ်။ဟိုးအရင်လည်းကဘီယာချက်နည်းတွေတုံးပြီးတော့ပူစမ်းသစ်ကောင်းမွန်တဲ့တီထွင်မှုတွေနဲ့ချက်လုပ်နေတဲ့လုပ်ငန်းလည်းဖြစ်ပါတယ
်။ဝင်းဆန်မြို့မှာရှိတဲ့တော်ဝင်ဆိုင်ပြိုးချန်ထွက်ဘာလီစီတွေနဲ့ဘီယာသစ်ကိုချက်လုပ်ထားတာဖြစ်ပါတယ်။ဘီယာချက်ဖို့လိုသလိုသုံးပြီးသွားတဲ့ဘာလီတွေကိုတော်ဝင်ဆိုင်ပြိုးမွေးမြူရေးခြံကတရိတ်ဆန်တွေအတွက်အစာအဖြစ်နဲ့သုံးဖို့ပြန်ပို့ပေးပါတယ်။တတိယမြောက်ချားလ်စ်ဘီရင်ကိုဂုံပြူတဲ့ဘီယာကိုတော်ဝင်အစစ်မှီအနက်အရသာရှိအောင်ထုတ်လုပ်ထားပါတယ်လို့ Windsor and Eden ဘီယာချက်လုပ်ငန်းကချက်လုပ်ရေးပိုင်းတာဝန်ခံကပြောပါတယ်
။ The first thing you do is you look at the beer so it's this beautiful bright golden color which you think is very appropriate for the occasion.
ပထမဆုံးဘီယာကိုကြည့်ကြည့်ပါလပ်ပါတဲ့ရွှေရောင်တောက်နေတာမြင်ရပါလိမ့်မယ်နန်တပ်ပွဲနဲ့တိတ်ကိုတင့်တော်တယ်လို့ထင်ပါတယ်အနံ့အရသာမြည်ကြည့်မယ်ဆိုရင်ဒီဘီယာအတွက်တည်တံ့တုံးထားတဲ့မြူရောရဲ့ခတ်ချူချူအနံ့ရဲ့ဂရတိန်မှာစိုက်ပြိုးတဲ့တစီသီးရဲ့မွေတီတီချင်းတင်တင်အနံ့ရဲ့ရမှာဖြစ်ပါတယ်နယူးဇီလန်ကဝက်ကဒူးဆိုတဲ့တစီသီးလဲပါတဲ့အတွက်သူ့ရဲ့တံမြာနံ့လို့လန်းဆန်းတဲ့အနံ့ကိုလည်းရပါလိမ့်မယ်
Charles ဘီယာအလေးထားတဲ့အရာတွေကိုထင်ဟပ်နေအောင်လို့ Return of the King ဘီယာရဲ့မှာသဘာဝအတိုင်းစိုက်ပျိုးထားတဲ့ပစ္စည်းတွေကိုပဲထည့်သွင်းအသုံးပြုထားတယ်လို့ရှင်းပြပါတယ်
။ It's a traditional English ale recipe.
အင်္ဂလိပ်ဘီယာချက်တဲ့နည်းအတိုင်းချက်ထားပါတယ်။ Charles ဘီယာကြီးအမြဲအဓိကထားတဲ့သဘာဝနဲ့ organic ဆိုတာတွေထင်ဟပ်နေတဲ့ပစ္စည်းတွေကိုသုံးထားပါတယ်
။ Charles ဘီယာကိုဂုံပြုချက်လုပ်ထားတဲ့ဘီယာကိုဘီယာတောက်တဲ့သူတွေကရောသဘောကျကြပါရဲ့လား။
I don't know, it's rather refreshing. It's good. I do find
it. Yoga Chang Da James Shanks ကတောက်လိုက်ရင်ရင်ထဲအေးပြီးတော့လန်းဆန်းသွားတာမို့သူကတော့ကြိုက်ပါတယ်တဲ့။တခြားဘီယာတွေထက်ကိုဒီဘီယာကိုရွေးတောက်မှာဖြစ်တယ်လို့ပြောသွားတာပါ
။ I should like it.No problem, you should like it, no problem.
Buckingham Shire မှာနေတဲ့ Hartley Shanks ကလည်းဘယင်ကြီးကြိုက်မယ်လို့ထင်ပါတယ်တဲ့။ဘီယာအရသာတော်တော်လေးကောင်းတာမို့မကြိုက်စရာအကြောင်းမရှိပါဘူးလို့ပြောသွားတာပါ။လန်ဒန်မြို့ကနေယထာစီးသွားရင်တနအိတော်မကြတဲ့ဝင်းဆန်မြို့ဟာကမ္ဘာတဝန်းကခီးသွွားဧည့်သည်တွေအလားများတဲ့မြို့ဖြစ်ပါတယ်။ဒီကိုရောက်လာတဲ့ဧည့်သည်တွေကဒေသအစားအစာတွေကိုစားတောက်ကြလေးရှိတာမို့ချားလ်စ်ဘီယာအတွက်ဘီယာသစ်ကဧည့်သည်တွေကြားမှာရေပန်းစားနေလိမ့်မယ်လို့ဘီယာဆိုင်တွေကမျှော်လင့်ထားပါတယ်
။ So here in Windsor and Eton we had a lot of people from around the world that stop off.try our food but also try the beer so
ကမ္ဘာနိုင်ငံအစုံကဧည့်သည်တွေအများကြီးဝင်းဆာနဲ့အီတန်ကိုလာကြပြီးအစားအသောက်တွေဘီယာတွေစားကြတောက်ကြလေးရှိပါတယ်အခုဆိုနန်းတက်ပွဲအတွက်အထူးထုတ်ထားတဲ့ Return of the King ဘီယာရှိတော့အားလုံးကအဲ့ဒီဘီယာကိုတောက်ဖူးခြင်းနေကြပါတယ
် Return of the King ဘီယာအတွက်အမှတ်တရစိတ်ပုံကိုတော့ပုံတူပကြီးဆရာကြီး Martin J. Sop ရေးဆွဲထားတဲ့ Charles ဘီယင်ရဲ့ပုံကိုအသုံးပြုထားတာပါလေးပြာတွေပြန်ဝဲနေတဲ့ပန်းချံထဲမှာထိုင်နေတဲ့ Charles ဘီယင်ရဲ့ပုံတူပစီကသူ့ရဲ့သဘာဝကိုမြန်လို့အလေးထားတာကိုပေါ်လွင်စေတယ်လို့ Windsor and Eden ဘီယာလုပ်ငန်းကဈေးကွက်ဒါရိုက်တာကရှင်းပြပါတယ်
We've chosen to create a design for the beer that reflects two things. It reflects a lifetime.
ကျွန်တော်ဘီယာအတွက်ဒီဇိုင်းပုံကိုအချက်နှစ်ချက်ပေါ်မှာခြေခံပြီးတော့ရွေးချယ်ဖန်တီးပြပါတယ် Charles ဘီယင်ရဲ့တစ်လုံးနိုင်ငံပေါ်ထားတဲ့တန်ရုံးစင်နဲ့တဘောပုံဝင်ရှင်ကိုစီယောကိုပါနှစ်ပြီးတော့ထင်းထင်းဆောက်ရှောက်တဲ့အချက်တွေကိုထင်ဟဆီမဲ့ပုံကိုရွေးချယ်ထားတာပ
ါသူကဂုံပြူချက်လုပ်ထားတဲ့ဘီယာကို Charles ဘီယင်ကိုယ်တိုင်သူတို့စီမှာလာတောက်ဖို့ကိုလည်း Windsor and Eden ဘီယာချက်လုပ်ငန်းကဖိတ်ခေါ်ထားပါတယ
် We would be delighted to welcome the king and the queen consort to come and have a drink here with us
if they can't get here တော့ဘီယာမတို့ကျွန်တော်စီလာပြီးတော့ဘီယာတောက်မယ်ဆိုရင်ကျွန်တော်ကရန်ကိုဝမ်းမန်းသလားနဲ့ကြိုဆိုကြပါပါသူတို့မလာရင်လည်းနန်းတော်ကိုဘီယာပို့ပြီးမှာပါဒါပေမဲ့သူတို့ကဘယ်ချိန်မှစကြိုဆိုနေမှာပ
ါဗြိတိန်မှာတတိယမြောက် Charles ဘီယင်နတ်တက်တာကိုဂုံပြိုးတဲ့အနေနဲ့ဝင်းဆန်မြို့မှာရှိတဲ့ Windsor and Eden ဘီယာချက်လုပ်ငန်းကအထူးချက်လုပ်ထားတာဖြစ်ပါတယ်ဝင်းဆန်မြို့ကိုအလဲသွားရင်ဘီယာတစ်ခွက်တစ်ဖလားတောက်ချင်တဲ့ဆိုရင်တော့အရက်ပမာဏ 4.2 ရာခိုင်နှုန်းပါတဲ့ Return of the King Organic ဘီယာကိုလည်းရွေးချယ်တောက်လို့ရနိုင်ပါပြီရှင်ကျွန်မစုမြတ်ပါပါ
ကဘာတလောခီးသွားစီစဉ်ကိုနားဆင်ကြည့်ရှုခဲ့ကြရတာပါရှင်အခုတော့နေရာပေါင်းစုံအချောင်းစုံသတင်းပတ်စင်ကဏ္ဍကိုထုတ်လွှင့်ရမယ့်အလှည့်ရောက်ပါပြီထိုင်းနိုင်ငံရဲ့အဓိကခီးသွား အဲဝန်ဆောင်မှုစီးပွားရေးလုပ်ငန်းတွေထဲမှာအနှိတ်ခမ်းလုပ်ငန်းကလည်းအရေးပါလာပါတယ်။ထိုင်းနိုင်ငံအနှံ့ဘယ်ဒေသမှာမဆိုအထူးသဖြင့်နိုင်ငံခြားခီးသွွားတွေတွားရောက်တက်ကြတဲ့နေရာတွေမှာအနှိတ်ခမ်းလုပ်ငန်းတွေကနေရာတိုင်းမှာတွေ့ရပါတယ်။ဒီလိုထိုင်းရဲ့အဓိကလုပ်ငန်းတွေမှာအခုမြန်မာလုပ်ငန်းရှင်တွေကိုပါတွေ့လာရပြီဖြစ်ပါတယ်။ဒီအကြောင်းအပြည့်စုံကိုမညွညွလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာတင်ပြထားပါတယ်ရှင်။
ဒေတာအနှံ့မှာတွေ့နိုင်တဲ့စီးပွားရေးလုပ်ငန်းတစ်ခုကတော့အနှိတ်ခမ်းလုပ်ငန်းပါပဲ။ဒေတာကန်တွေအပြင်နိုင်ငံခြားခရီးသွားတွေရဲ့ထိုင်းရောက်ရင်မဖြစ်မနေသွားတတ်ကြတဲ့ဒီအနှိတ်ခမ်းလုပ်ငန်းထဲမှာထူးထူးခြားခြားရွှေအိုးလေးလို့မြန်မာအမည်တပ်ထားတဲ့အနှိတ်ခမ်းတစ်ခုကိုဘန်ကောက်မြို့ရဲ့အထင်ကရနေရာတစ်ခုမှာတွေ့ရပါတယ်။ဘန်ကောက်မြို့ကနိုင်ငံခြားခရီးသွားတွေကြားရေပန်းစားတဲ့အာဆီယံလို့လူသိများတဲ့အချက်ကြားကြတဲ့နေရာမှာဖွင့်ထားတဲ့ဒီအနှိတ်ခမ်းကတော့အသက်14နှစ်အရွယ်လောက်ကလေးကထိုင်းနိုင်ငံကိုရောက်ခဲ့ပြီးလုပ်ငန်းမျိုးစုံလုပ်ကင်ခဲ့ပြီးအခုတော့ရွှေအိုးလေးဆိုတဲ့ကုမ္ပဏီပိုင်ရှင်တဦးဖြစ်လာတဲ့ကိုအေးမြင့်ရဲ့မြန်မာပိုင်အနှိတ်ခမ်းတစ်ခုပဲဖြစ်ပါတယ်
။ကျွန်တော်တို့ဆိုရင်အသက်14လောက်နေကထိုင်းနိုင်ငံရောက်လာရပါတော့။ပြီးတော့နေဆက်မှနေတယ်ပြီးတော့ဖြည်းဖြည်းနဲ့ကိုရုံးကန်လာရပါတော့။ရုံးကန်ပြီးတော့ဒီလိုဘန်ကားဝါဒီအာဆီယံနေရာလေးကျွန်တော်ရောက်လာတယ်။ရောက်ရခါကျွန်တော်အဲ့မှာအခန်းလေးတစ်ခန်းငားတယ်ကျွန်တော်နိုင်ငံသားရဲ့လာရင်ပြေးတဲတယ်ပြီးရင်ကျွန်တော်ကားသေးသေးတစ်စီးနဲ့လိုက်ပို့တယ်ပြီးတော့ဖြည်းဖြည်းကျွန်တော်ချဲ့တာတာပါတော့။ချဲ့ချဲ့နေဘူးဆိုလို့ရှိရင်တော့စီးပွားရေးတော့၃လပြိုးဖြစ်သွားတာပါတော့။
ကိုလူမျိုးကြားကိုနိုင်ငံတည်းလုပ်ကိုင်ရတဲ့လုပ်ငန်းမဟုတ်တာကြောင့်ရုန်းကန်စူးစမ်းရမှုတွေကတော့အများကြီးပါပဲ
။ဟုတ်ကဲ့ငားနိုင်ငံမှာစီးပွားရေးလုပ်တာနည်းနည်းတော့ဥစားရှိတယ်တချို့ကြတာဒီလိုဘေးနာကန်နေတာစီးပွားရေးနည်းနည်းပြိုင်ဆိုင်မှုတော့ရှိတယ်ခင်ဗျာ။ဆရာကြီးကအတိမ်ဆောင်မခံအောင်ကျွန်တော်တပင်လေးတွေထိတ်မှထားတာအစသူတို့ကောနည်းနည်းလေးပို့သွားလို့ဆိုရင်သူကအဆွန်သိမ့်မထင်ဘူးပေါ့နော်။ဒါပေမဲ့ကျွန်တော်အဲ့ဒီဘောင်အတွင်းမှာပဲလောက်ရတော့ကိုလုံမဲ့တဲ့လောက်လေးနဲ့သူတို့အတိုက်ခံနေမရှိအောင်ပေါ့နော်ကျွန်တော်အဲ့ဒီလိုထိနေပြောရတယ်နှိမ့်တဲ့တယ်ဆိုတော့ကျွန်တော်တက်နိုင်တဲ့လောက်ပေါ့နော်ဟိုဥစားမဖြစ်အမားမဖြစ်အောင်ကျွန်တော်တို့ထိထိပြရတယ်အနှိမ့်တဲ့ကိုငားရမ်းနေမှာပြောအခက်ခဲတော့နည်းနည်းရှိတယ်ဆိုတော့တချို့ကြတော့လေသူကအများရမ်းနေတယ်သူကနှစ်စားစီရတချို့ကြတော့လေအဲဟိုဥစားတွားလိုက်လာလိုက်ခင်ဗျာတပတ်ကိုနှစ်ရက်နေတာဆိုသုံးရက်နေတာအဲ့လိုမျိုးပေါ့နော်တချို့ကြတော့လေတနေ့တော့နေပြီးွားရင်ထွက်သွားတော့ဘာလို့ရှိတယ်ဗျာကျွန်တော်တို့ကတော့အဲ့ဒီအများရမ်းလာလို့ရှိရင်အများနဲ့လာလို့ဒီနေ့ကိုဖတ်400ပေးရတယ်ပြီးသွားခါကျတော့သူတို့နှိမ့်နှိမ့်မနှိမ့်နဲ့ကျွန်တော်တို့ကဖတ်400ပေးရတယ်အဲသူတို့ကနှိမ့်လို့3ယောက်400တော့ရပါပြီ400ကျော်ပါပြီဆိုကျွန်တော်တို့ကသူတို့ပေးကြမလို့တော့
ရွှေဦးလေးအနှိတ်ခမ်းကိုအများအဖြစ်တော့နိုင်ငံခြားသားခီးသွားဧည့်သည်တွေလာရောက်အနှိတ်ခမ်းကြသလိုရွှေဦးလေးဆိုတဲ့နာမည်ကိုမြင်လိုက်တာနဲ့အားပေးကြတဲ့မြန်မာပြည်သားကတ်စတမာတွေလည်းတွေ့ရပါတယ်
မြန်မာပြည်သားအချင်းချင်းဆိုတော့လေမြန်မာဆိုင်လည်းဖြစ်တဲ့ဆိုတော့အားပေးတဲ့အနေနဲ့လာနေဖြစ်တာပါရှင့်ဟိုမြန်မာလူမျိုးဆိုတော့လေသူတို့ကပို့ပြီးတော့မှဂရုစိုက်ပေးတယ်လေရှင့်ဟုတ်ဝန်ဆောင်မှုတော့ကောင်းပါတယ်ရှင့်ဟုတ
်ကိုအင်းမင်းရဲ့နောက်လုပ်ငန်းတစ်ခုကတော့ရွှေဦးလေးစားတောက်ဆိုင်မှာ
ဟုတ်ကဲ့ထမင်းဆိုင်ရောကျွန်တော်ဖွင့်ပြတာကတော့ကျွန်တော်ဒီမှာလာတဲ့ဧည့်သည်တွေကတော့သူကဆေးလက်ကူတဲ့ဧည့်သည်တွေများတယ်ခင်ဗျာသူတို့တော့နည်းနည်းအခက်ခဲရှိတာပါစားအတော့ကြတော့လေကျွန်တော်ဗမာစားတောက်တွေစားခြင်းလို့ဆိုကျွန်တော်ဒီထမင်းဆိုင်တွေဖွင့်ပြတာခင်ဗျာကျောင်းမှာတဲတယ်ပြီးဒီမှာလာစားကြတာပေါ့နော်တခြားလာတဲ့ဗမာတွေကလည်းမြန်မာစားစာစားခြင်းတယ်ဆိုကျွန်တော်ကတော့အဲ့လိုလုပ်ပေးတာပေါ့နော်အဲ့ပုံစံမျိုးပဲဒီမှာဆိတ်လက်ကူးရဲ့လူတွေများတယ်ခင်ဗျာ
ဟုတ်ကဲ့ဒီမှာကျတော့ကလို့ရဲ့ဘယ်လိုပြောမလဲကျမရေးနေမညှို့နှောင်းနဲ့ဘယ်လိုပြောမလဲအချုံမဟုတ်တဲ့ဗားတွေအကောလုံးတို့မထည့်ခိုင်းလို့ဆိုရင်ဒီမှာကအကောလုံးအစင်ပြောင်းပြင်ဆင်ပေးတယ်ပေါ့နော်ဟုတ်ကဲ့ပ
ါဒီလိုမြန်မာပြည်ကဆေးလာကူးတဲ့သူတွေအတွက်အစင်ပြေအောင်ပြင်ဆင်ထားပေးတဲ့စားတောက်ဆိုင်နဲ့အတူတခြားအကျိုးဆောင်ပေးတဲ့လုပ်ငန်းတွေကတော့ဆေးကုသသူနဲ့အဖော်လိုက်ပါလာသူတွေနေထိုင်နိုင်ရေးအဆင်ပြေစေဖို့အခန်းငှားပေးတဲ့လုပ်ငန်းပါပဲ
။ကျွန်တော်ဒီမှာကြောင်ဆေးလက်ကုတဲ့လူတွေများတယ်ပုံမှန်ဆိုတော့မိသားစုတိုင်းလာကြတယ်ပြီးရင်အဖေအမေဆေးကုတယ်သားသမီးတွေကြတော့လဲတာပေါ့နော်အဲ့ဒါမျိုးတွေများတယ်ခင်ဗျ။ပေါဝင်ခြင်းအနေနဲ့ကတော့တခါတည်းကျရင်ပြဿနာဖြစ်တယ်ဗျကျွန်တော်တို့ဖြည့်ဆင်းရတာရှိတယ်ခင်ဗျ။ဘာလို့ဆိုတော့ကျွန်တော်မှလူမျိုးကတခါကျရင်စကားပြောကြဲတယ်ဗျ။ကြဲတဲ့အခါကျတော့ကွန်ဒိုမှာနေရတော့အများနဲ့နေရတာအများနဲ့ရောဖုံးပြောရင်အခန်းထဲမှာပြောလို့ရတယ်။ဒါမှမဟုတ်အောက်မှာပြောလို့ရတယ်အဲ့လိုမျိုးပေါ့။ချို့ကြတော့ဒီအခန်းစီမှာဂျင်းညာဆောက်ပြီးတော့ဖုံးအော်အော်ကြီးပြောတဲ့အခါကျတချို့ထိုင်းကျတော့မကြိုက်ဘူးခင်ဗျ။မကြိုက်ကကျွန်တော်တို့ကပြောရတာဘာလို့ရှိတယ်ပေါ့နော်။အဲ့ဒါရောရှိတယ
်။မြမပြည်မှာစေကူတာဖို့အခက်အခဲတွေရှိတာကြောင့်ဒီနှစ်ပိုင်းတွေတဲ့ထိုင်းနိုင်ငံမှာဆေးလာကူကြသူတွေကလည်းပိုပြီးများလာတာပါ။
ဟိုမင်းကြီးမှာကျတော့ဆောင်းဝင်ရ
ခုကိုဗစ်ကာလရဲ့နောက်တစ်ခါဒီဆင်းရဲကြုံနေတဲ့တုန်းဆေးရုံကြီးကသုံးပုံစံကတော့ပိတ်သွားကြတယ်အဲ့မှာဆက်ဆဲကြီးကစိတ်ကုန်နေတယ်မှာကိုယောဂရဲ့ကင်ဆာဆိုတော့ဒါမှဒီမှာကိုယ်ကအခက်အခဲရှိရတဲ့ဒီလိုကိုဒါခုရပါ
ဒီလုပ်ငန်းတွေအပြင်ကိုအင်းမင်းရဲ့နောက်ထပ်လုပ်ငန်းတစ်ခုကမြန်မာပြည်ကနေထိုင်းကိုအလဲလာကြသူတွေအတွက်ကားငှားတဲ့ဝန်ဆောင်မှုလုပ်ငန်းမှာ
ကျွန်တော်ဒီမှာလက်တဲတဲ့ဧည့်သည်တွေကိုကျွန်တော်ကဒီကျွန်တော်အခန်းကနေပြီးတော့ကျွန်တော်ဆေးရုံအချို့ဖို့လုပ်ပေးတယ်ခင်ဗျ။တော့သူတို့ရခက်ခဲဆေးတွေပါတွေဝယ်ခြင်းတယ်ဆိုလို့ရှိရင်တော့ကျွန်တော်အဲ့ဒီဆေးရုံနာဆေးဆိုင်တွေပါတော့အခန်းမဲ့လိုက်ပို့ပေးတယ်ခင်ဗျ။ဒါပေမဲ့မြို့တွေပါတယ်သွားတဲ့ခါကျရင်တော့ကျွန်တော်တော့နည်းနည်းပတ်စံယူတယ်ခင်ဗျ။
အချင်းလေးအကြောင်းမျိုးမျိုးတွေကြောင့်ကိုနိုင်ငံကိုတိုင်းပြည်မှာမနေရပင်မဲ့ရောက်တဲ့နေရာမှာရောက်တဲ့အရွယ်ကစားလို့တစိမ့်မမှန်စူးစားခဲ့တာကြောင့်အခုအချိန်မှာသူ့အနေနဲ့ကုမ္ပဏီပိုင်ရှင်လုပ်ငန်းရှင်တူဖြစ်ခဲ့သလိုပဲတခြားမြန်မာပြည်သားလူငယ်တွေကလည်းဘယ်နေရာမှာပဲရှိရှိဘယ်လိုအခြေအနေမျိုးတွေကပဲဖြစ်ဖြစ်စူးစားကြော်လွှားရင်းသူ့လိုပဲစီးပွားရေးလုပ်ငန်းရှင်တွေဖြစ်လာစေချင်တယ်လို့လည်းကိုအင်းမင်းကပြောဆိုခဲ့ပါတယ်ရှင်
မညညလွင်ရဲ့နေရာပေါင်းစုံအချောင်းစုံသတင်းဖတ်ဆင်ခဏကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်ရှင်။ဗုဒ္ဓဦးနဲ့မနေ့ကအတွက်သတင်းဖတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးသောတာရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။သောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းစီစဉ်ကကြိုဆိုပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုဦးတင်မောင်တန်းကတင်ပြပေးပါမယ်။
ချင်းချင်းတိုက်နေကြတဲ့ဆူဒန်ဗိုလ်ချုပ်ကြီးတွေကခုနှစ်ရက်ပြစ်ခတ်ရက်စဲဖို့မူဝါဖြင့်သဘောတူကြကြောင်းအင်းဒီဂျီတောင်ဆူဒန်နိုင်ငံအစိုးရကအင်္ဂါနေ့ကပြောလိုက်ပါတယ်။မေလ၄ရက်နေ့ကနေ၁၇ရက်နေ့ထိခုနှစ်ရက်အပြစ်ရကြဖို့ဆူဒန်တပ်တော် GK နဲ့သူ့ရဲ့ဒုတိယအကြီးအကဲဖြစ်ခဲ့ပြီးအခုပြိုင်ဘက်ဖြစ်လာသူ RSF တပ်တွေရဲ့အကြီးအကဲတို့မူဝါဖြင့်သဘောတူကြတယ်လို့တောင်ဆူဒန်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒီနောက်ဆုံးသဘောတူညီချက်ကတောင်ဆူဒန်သမ္မတဆယ်ဘာကာကစစ်ဖြစ်နေတဲ့ဘက်တစ်ဖက်ကခေါင်းဆောင်တွေနဲ့ဖုန်းပြောပြီးဖြစ်လာတာပါအပြစ်ခတ်ရပြီးနိုင်ငံရေးဖြစ်စဉ်ပြန်ဆက်အောင်ဆူဒန်ကိုဖိအားပေးကြဖို့အာဖရိကတမကကလည်းတောင်းဆိုလိုက်ပါတယ်ဆူဒန်ပြဿနာကိုစီးရင်နဲ့ဖြေရှင်းလို့မရဘူးလို့ဥက္ကရာကပြောပါတယ်သတင်းလွတ်လပ်ခွင့်ဟာကမ္ဘာနေရာတိုင်းမှာတိုက်ခိုက်ခံနေရတယ်လို့ကုလသမဂ္ဂထွေထွေတွေးမှုချုပ်အန်တိုနီယိုဂူတာရက်စ်ကအင်္ဂါနေ့ကပြောလိုက်ပြီးသတင်းလောက်တွေပြစ်မှတ်ထားတိုက်ခိုက်ခံရတာနဲ့မဟုတ်မမှန်သတင်းမှဖြန့်ချိတာပေါ်ရှုတ်ချလိုက်ပါတယ်တဲ့မှန်တွေဟာမဟုတ်မမှလောက်ချံပြောဆိုတာတွေနဲ့အမုန်းစကားတွေရဲ့ချိတ်ချောက်မှုကိုခံရတယ်လို့အန်တိုနီယိုဂူတာရက်စ်ကဆိုပါတယ်မေလ3ရက်နေ့ဒီနေ့ကမ္ဘာစံနယ်ဇင်းလွန်ခွင့်နေ့မတိုင်မီကုလပတ်မကအချိကဲကကမ္ဘာနံကတရက်လောက်တွေနဲ့မီဒီယာတွေအတွက်မင်ကွန်းပြောမှာလွတ်လပ်ခွင့်အားလုံးကသတင်းလွတ်လပ်ခွင့်ပေါ်မူတည်နေတဲ့အကြောင်းပြောကြားသွားခဲ့ပါတယ်တပတ်တွင်ဒုတိယအကြိမ်အဖြစ်ရုရှားက၄ချောင်းကတိုက်ခိုက်ခဲ့တဲ့အတွက်နှစ်ယောက်သေဆုံးပြီးအယောက်40တန်းရရှိခဲ့ကြပါတယ်ယူကရိန်းရှေ့ပိုင်းပက်ရိုရက်မြို့ကိုတနင်္လာနေ့မနေ့ပိုင်းကအပစ်ခံရစီတွေ့အခုလိုတိုက်ဆုံတန်းရရှိခဲ့ကြတာပါကြိပြို့တော်ကတော့ထိမှန်တာမရှိခဲ့ဘူးလို့တာဝန်ရှိသူတွေကဆိုပါတယ်ကိုဗစ် -19 ရောဂါကာကွယ်ချက်တွေဆုံးသက်ပြီးနောက်ပိုင်းမှာနေဆက်မှာရွှေ့ပြောင်းနေထိုင်သူတွေတိုးလာဖို့ရှိနေတဲ့အချိန်မှာပဲသမ္မတဂျိုးဘိုင်ဒင်ဆိုကအမေရိကန်မက္ကဆီကိုနေဆက်ကိုတပ်ဖွဲ့ဝင်1500ဆစ်လွတ်ဖို့ရှိတယ်လို့အုတ်ချုပ်ရေးအရာရှိ၄ဦးကပြောကြားလိုက်ပါတယ်
သတင်းချင်းချုပ်ကိုဥတင်မောင်တန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Robert Bass နဲ့ Darius Smith တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 နာရီကနေ 10:00 နာရီထိထုတ်လွှင့်မဲ့ Radio ရုပ်သံအစီအစဉ်ကိုတော့ Line to Meter 3251တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင် VOE ကိုအားပေးနိုင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကီထိုက်ပါရှင်
This program has come to you from the Voice of America, Washington.